Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဖေရိုင်လာ9ရက်ဗိုလ်ရုညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်လှလွှင့်နေပါပြီ။လိုက်ရိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့အမေရိကန်အစိုးရဟာအာရှပစိဖိတ်ဒေသကိုအလေးထားသွားမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပဲရုရှားယူကရိန်းပဋိပက္ခဖြစ်ရှင်သံတမန်ကြီးကအကောင်းဆုံးပါလို့ဆိုလိုက်ပါတယ်။ဟောင်ကောင်မှာတော့ကိုဗစ်စီမင်းစီကံတင်းကျပ်လိုက်ပြီးဇီရိုကိုဗစ်ပြည်ဟာသာအကောင်းဆုံးလို့အုပ်ချုပ်ရေးမှူးကဆိုပါတယ်။အဲဒီနောက်တော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီကိုလက်နက်နဲ့လေယာဉ်စီပိတ်ပင်ရေးအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌက
Since the coup, the military has subjected the Burmese people to senseless and brutal violence.
In short, Tauti Thakkan Tauti Phankan Kya Da Ko Pyaw Daw Da Ba. Phan Phan Myo Ne Twin Ma Daw Sit Bet Yet Bet Wun Nae Rue Nout Twat Pho KNU Ga Tadit Pe Lai Ba Da. Naw Shan Phi Ne Ma Daw Taung Bai Yaw Myaw Bai Ma Ba Si Ye Tin Ma Ni Ba Da. Ari Naw Daw Naing Ga Ga Tadin Ta Pou Ne Bo Lu Nya Pat Sin Lu Lu Ne Chan Ma Yi. Naw U Chaw San Da Ye Myaw Ma Yi Swin Ne Kan Ne အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်လိန်ပါတို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာကွက်လုခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်သမရဘိုင်ဒန်အစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းအဲ့ဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတက်တမကပဲတကဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်ကြောင်းဩစတြေးလျနိုင်ငံကိုအသွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုလန်ခုလတ်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။ကွက်တစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးအတွက်ဖြန့်ချိရေးလုပ်ငန်းတွေအင်ဒိုပစိဖိတ်ဒေသအတွင်းရေချောင်းအရအနိုင်ကျင့်ဗိုလ်ချမှုတွေကိုတွန်းလှန်ကာကွယ်ရေးလုပ်ငန်းတွေနဲ့အသစ်ပေါ်ထွက်လာတဲ့နည်းပညာတွေကိုအကျိုးရှိစွာအသုံးချနိုင်ရေးစတဲ့ကျယ်ပြန့်နှက်ရှိုင်းတဲ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့ကဏ္ဍကပါဝင်လာနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလေးနိုင်ငံအဖွဲ့အတွင်းအမေရိကန်ကဆောင်ရွက်နေတဲ့လုပ်ငန်းတွေဟာတည်ဆောက်ရေးခွန်အားများဝယ်ပေးရေးတူညီတဲ့လုပ်ငန်းတွေကိုထပ်မလုပ်မိစေအောင်မတူညီတဲ့မဟာမိတ်တွေဖွဲ့စည်းရေးစတဲ့လုပ်ငန်းတွေနဲ့လာသရန်တူညီကြောင်းသူကပြောပါတယ်။အဲ့ဒီလိုမဟာမိတ်အုပ်စုတွေဖွဲ့လိုက်ခြင်းကအဖွဲ့ထဲမှာပါတဲ့နိုင်ငံတွေအနေနဲ့ဥရိယာတီပြောင်းလဲမှုကိုဗစ် -19 နဲ့နည်းပညာသစ်တွေစမ်းသပ်တည်ထွင်ရေးစတဲ့အရေးပါတဲ့လုပ်ငန်းတွေကိုပိုပြီးအာရုံစိုက်လုပ်ခွင့်ရသွားကြတယ်လို့လည်းဝန်ကြီးဘလင်ကင်ကဆက်ပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဩစတြေးလျကနေဖီဂျီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုပုံမကြီးထွားလာနေတာကြောင့်အမေရိကန်နိုင်ငံသားဝင်ကြီးတူဦးအနေနဲ့နှစ်ပေါင်း40အတွင်းဖီဂျီနိုင်ငံကိုပထမဆုံးအကြိမ်တွားရောက်တာလည်းဖြစ်ပါရယ်ခင်ဗျာရုရှားယူကရိန်းပြည်ပခါကိုတန်တမာရေးအရာဖြည့်ရှင်းခြင်းဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ဝင်ကြီးဘလင်ကင်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံသားဝင်ကြီးတွေနဲ့ဒီကိစ္စကိုဆွေးနွေးတိုင်ပင်ဖို့ရှိပါတယ်အလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဟာဒီကိစ္စပြေလည်ရေးအတွက်နီလန်းနှစ်သွယ်နဲ့ကြိုးစားဆောင်ရွက်နေပါတယ်ပထမတစ်ခုနဲ့အလုတ်တင်ဆုံးနီလန်းဖြစ်တဲ့တန်တမာရေးနီလန်းနဲ့တစ်ဖက်မှာကြိုးစားဆောင်ရွက်နေတဲ့တစ်ချိန်ထဲမှာပဲရုရှားဘက်ကရန်လိုတဲ့အပြုအမူတွေလုပ်မလာအောင်ကြိုတင်ဟန်တာတဲ့နီလန်းကိုလည်းကျွန်တော်တို့အသုံးချနေပါတယ်လို့ဩစတြေးလျနိုင်ငံမှာကျင်းပမဲ့ကွက်လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီအိုဘွဲကိုအသွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ရုရှားယူကရိန်းပြည်ပခပြည်လည်ရေးအတွက်လှနဲ့ချီလှုပ်ဆောင်ရလိမ့်မယ်လို့ပြင်သစ်သမ္မတအီမန်ဒွန်မက်ခရွန်ကလည်းမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ပြည်ပခဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ရင်ဆိုင်နေရတဲ့တင်းမာမှုဖြစ်တယ်ဆိုတာကိုရှင်းတွေ့လို့မရကြောင်းဒါကြောင့်နိုင်ရင်အနေငယ်တွေ့ဆုံဆွေးနွေးလိုက်ုံနဲ့ဒီပြဿနာမပြေလည်သွားနိုင်ကြောင်းကီယက်ဖ်မြို့မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံပြီးမှသမ္မတမက်ခရွန်ကပြောပါတယ်သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိုက်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့တန်တပန်ရေးနီလာအရာကြိုးပမ်းအားထုတ်မှုတွေဟာအလုပ်ဖြစ်ပေမဲ့အခြေအနေတွေဟာတင်းမာနေသေးပဲလို့ ယူကရိန်းနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာတင်းမာနေဆဲဖြစ်ပါတယ်။ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှာရှိနေပါတယ်။တန်တမာရေးနီလာရကျိုးပတ်မှုတွေဟာတင်းမာမှုတွေကိုလျော့ကျစေပါတယ်လို့စပိန်နိုင်ငံသားရေးဝန်ကြီးဟိုဆေမန်နူအယ်အယ်ဘာရက်စ်နဲ့တွေ့ဆုံပြီးမှယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလေးဘာကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။ဥရောပတိုက်တွင်းကနိုင်ငံတစ်ခုချင်းစီရဲ့အနာဂတ်လူညွန်ရေးဟာလက်ရှိပဋိပက္ခကိုဥရောပနိုင်ငံတွေကဘလို့တုံ့ပြန်ဆောင်ရွက်တယ်ဆိုတဲ့အပေါ်မူတည်နေကြောင်းယူကရိန်းနိုင်ငံသားဝန်ကြီးကပြောပါတယ်။ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကရုရှားနဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးဒီပြဿနာပြေလည်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ပြီးနောက်တစ်နေ့မှာယူကရိန်းနိုင်ငံသားဝန်ကြီးကူလေးဘာကအခုလိုပြောကြားလိုက်တာပါလက်ရှိပြည်ပခပိုဆိုးလာအောင်ရုရှားဘက်ကစတင်လုပ်ဆောင်မယ်မဟုတ်ဘူးဆိုတဲ့ကတိကိုရုရှားသမ္မတထံကသူရရှိခဲ့တဲ့အကြောင်းသမ္မတမက်ခရွန်ကပြောပါတယ်ဒါပေမဲ့ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့အင်အားတသိန်းကျော်ပို့ထားတာဟာအနောက်အုပ်စုလိုလားတဲ့ယူကရိန်းရဲ့သဘောထားပြောင်းလာအောင်ယူကရိန်းကိုဝင်ရောက်သိမ်းပိုက်ဖို့သမ္မတပူတင်အနေနဲ့အလေးနက်ထားစဉ်းစားထားပုံရကြောင်းအမေရိကန်ကသတိပေးပြောကြားလိုက်ပါတယ်ခင်ဗျာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အတွက်ဥရောပတိုက်ကို LNG တဘာဝဓာတ်ငွေတင်ပို့မှုကိုအနောက်ရှေ့ဖြစ်နေတာကြောင့်ဥရောပတိုက်ကိုတဘာဝဓာတ်ငွေရေတင်ပို့ပေးဖို့ဂျပန်နိုင်ငံကအဆိုပြုထားကြောင်းဂျပန်ကုန်သွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်ပုဂ္ဂလိကပိုင်ကုမ္ပဏီတွေရဲ့ဓာတ်ငွေရေတင်တင်မောတွေဟာဥရောပတိုက်ဘက်ကိုလမ်းကြောင်းပြောင်းသွားနေကြပြီလို့ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီပြောပေမဲ့တင်မောဘနစီနဲ့ဓာတ်ငွေရေဘလောက်ကိုတင်ပို့ပြီးပြီဆိုတာကိုထုတ်ဖော်ပြောဆိုဖို့တော့ငြင်းဆန်ခဲ့ပါတယ်။မလအတွင်းဓာတ်ငွေရေတင်ပို့တဲ့တင်မောတွေကိုထပ်ပို့ပေးဖို့ရှိပေမဲ့ဂျပန်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်ကိုအရင်ဖြည့်ဆည်းပြီးမှအဲ့ဒီလိုပို့မှာဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့ဓာတ်ငွေတွေအပေါ်အများစုမိခိုအားထားနေရတဲ့ဥရောပတိုက်အနေနဲ့ယူကရိန်းပြည်ပခါဖြစ်ခဲ့ရင်ဓာတ်ငွေရှာပါမှုနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာပါ။ဥရောပတိုက်ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးဖို့အမေရိကန်နဲ့ဥရောပတိုက်နိုင်ငံတွေဘက်ကသူတို့ထံအကူအညီတောင်းဆိုလာတယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီယူဒါကပြောပါတယ်။အခုလိုဥရောပတိုက်ကိုဓာတ်ငွေရေတင်ပို့တဲ့အတွက်ဂျပန်ကုမ္ပဏီတွေအနေနဲ့ဈေးကွက်ပေါက်ဈေးအတိုင်းအကျိုးအမြတ်ခံစားရမယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖြစ်အမေရိကန်တကနေထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကလိမ္မာပါ။လက်တလောဖြစ်ပွားနေတဲ့ကိုဗစ်ကူးစက်မှုတွေကိုထိန်းချုပ်ရေးဟောင်ကောင်မှာတင်းကျပ်တဲ့စီးမြင့်တွေထပ်ပြီးချမှတ်လိုက်သလိုကိုဗစ်ကူးစက်မှုလုံးဝမရှိရေး Zero COVID-19 ကသာလက်ရှိကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေအတွက်အကောင်းဆုံးဗျူဟာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကပြောပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့သူတွေကိုတတ်မှတ်ထားတဲ့နေရာတွေကိုဝင်ထွက်သွားလာခွင့်ပိတ်ပင်မှာဖြစ်သလိုတတ်မှတ်နေရာတွေဆိုရမှာဈေးတွေစူပါမားကတ်တွေဌာနဆိုင်ရာဘာသာရေးနဲ့သက်ဆိုင်တဲ့နေရာတွေနဲ့စပင်းညက်ဆိုင်တွေကိုပါစီးရင်နဲ့ထည့်သွင်းသွားမယ်လို့ပြောပါတယ်။ဒီထဲမှာဘာသာရေးနဲ့ဆိုင်တဲ့အဆောက်အုံတွေစပင်းဆိုင်တွေကိုတော့ February 10ရက်နေ့ကနေ24ရက်နေ့အထိပိတ်ထားမှာဖြစ်ပါတယ်။စားတောက်ဆိုင်တွေမှာတော့လူ2ဦးထပ်ပိုးပြီးထိုင်စားခွင့်မပြုပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ပြီးမြင့်တက်နေတဲ့တောင်ကိုရီးယားမှာလည်းပြည်သူတွေကိုကာကွယ်ဆေးထိုးကြဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေပါတယ်။တောင်ကိုရီးယားမှာပုဒ်တဖူးနေ့တစ်ရက်တည်းကူးစက်တဲ့သူ4,900ကျော်ရှိပါတယ်။ကူးစက်မှုအများဆုံးကဆိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပြီးတစ်ရက်တည်းကူးစက်မှု4,000ကျော်ကိုပထမဆုံးအကြိမ်တွေ့ရတာပါ။အခုထိဒီကမ္ဘာလုံးကိုဗစ်ကူးစက်သူပေါင်း400တသန်းကျော်နဲ့သေဆုံးသူ 5.8 တသန်းကျော်ရှိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကိုဗစ် -19 ကူးစက်ခံရသူ89တန်းကျော်တိုးလာပေမဲ့လည်းကျောင်းတွေစားတောက်ဆိုင်တွေဈေးဆိုင်တို့လိုနေရာတွေမှာနှာခေါင်းစည်းမတက်မနေရတားမြင့်ချက်ကိုရုပ်သိမ်းဖို့ပြည်내အတော်များများမှာစီစဉ်နေပါတယ်။ New Jersey, Connecticut, Delaware, California နဲ့ Oregon ပြည်နယ်တွေကကျောင်းတွေနဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစည်းမတက်မနေရအမိန့်ကိုရုပ်သိမ်းဖို့လာမယ့်သတင်းပတ်ထဲမှာကြေညာမှာပါ။ ကနေတီကက်ပြည်နယ်မှာကျောင်းသားတွေနဲ့ဝန်ထမ်းတွေနှကောင်းစီတက်တာကိုဖေဗရူလာ28ရက်နေ့နောက်ဆုံးသတ်မှတ်ထားပါတယ်။ဒလဝဲပြည်နယ်ကကျောင်းတွေမှာတော့နှကောင်းစီမတက်မနေရအမိန့်ကို March လ31ရက်နေ့မှာရုတ်သိမ်းမှာပါ။ကျောင်းတွေစားတောက်ဆိုင်တွေနဲ့ဈေးဆိုင်တို့လိုနေရာတွေမှာနှကောင်းစီမတက်မနေရအမိန့်ကိုပြည်နယ်တချို့မှာသာသတ်မှတ်ထားတယ်လို့ New York Times ကဆိုပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကူးစက်နှုန်းဆက်လက်ကျဆင်းလာလို့ဒီလိုနှာခေါင်းစီးတက်တာကိုဖြေလျှော့ပေးဖို့အစီအစဉ်ဖြစ်လာတာပါ။အမေရိကန်နိုင်ငံအတွင်းဖေဖော်ဝါရီလ2ရက်နေ့အထိနေ့စဉ် COVID ကူးစက်မှုက 38,000 ခန့်ရှိပြီးပြီးခဲ့တဲ့သတင်းပတ်ထက် 38.6 ရာခိုင်နှုန်းကျဆင်းသွားတယ်လို့ CDC ရဲ့အချက်အလက်တွေကသိရပါတယ်ရှင်။ဩစတြေးလျနဲ့လက်သူရေးနီးယားနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေဟာတရုတ်နိုင်ငံဖိအားပေးမှုတွေလို့မဟာဗျူဟာမြောက်တဲ့စင်ခုံမှုတွေမှာပူးပေါင်းဆောင်ရွက်တာတွေတိုးမြင့်လှုံ့ဆော်မှုဗုဒ္ဓဘူးနေကသဘောတူညီခဲ့ကြပါတယ်။လက်သူရေးနီးယားနိုင်ငံသားရေးဝင်ကြီး Gabriel Elias Landsbergen နဲ့ဩစတြေးလျနိုင်ငံသားရေးဝင်ကြီး Maurice Payne ဟာဩစတြေးလျလွှတ်တော်မှာတွေ့ဆုံခဲ့ကြပါတယ်။ဩစတြေးလျမှာတရုတ်နဲ့ဆက်ဆံရေးရွံ့ရွံ့လာတာကြောင့်ကြောင်မီသွေး၊ဝိုင်းအမဲသားရေချိုးပစွန်ထုံးမူရောစတဲ့ကုန်သွယ်မှုတွေမှာတရားဝင်ရောတရားမဝင်ပါတရုတ်ဘက်ကအကန့်အသတ်တွေကြောင့်ဩစတြေးလျကုန်ပို့သူတွေဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးခဲ့ရတာပါလစ်သူရေးနီးယားနိုင်ငံကလည်းမြို့တော်ဗီလီနီယပ်စ်မှာထိုင်ဝမ်ဆက်ဆံရေးရုံဖွင့်ပေးခဲ့တာကြောင့်တရုတ်နဲ့မပြေမလည်ဖြစ်ခဲ့ရပါတယ်အထူးသဖြင့်တရုတ်နဲ့အဆင်ပြေအောင်အများသုံးနေကြတဲ့တရုတ်တိုင်ပင်ဆိုတဲ့အသုံးအစားထိုင်ဝမ်ရုံးလို့သုံးလိုက်တာကြောင့်တရုတ်ဘက်ကပိုလို့ဒေါသဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးနဲ့ကုန်သွယ်ရေးကိုနိုင်ငံရေးအတွက်သုံးစရာဒါမှမဟုတ်နိုင်ငံရေးလက်နက်တစ်ခုဖြစ်သုံးနေတာကိုဩစတြေးလျဖြစ်ရမှာပြနေတယ်လို့လစ်သူရေးနီးယားနိုင်ငံသားရေးဝန်ကြီးမစ္စတာလန်စ်ဘာဂစ်ကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာထိုင်ဝမ်ကိုတရုတ်နိုင်ငံအစိတ်အပိုင်းတစ်ခုဖြစ်သတ်မှတ်ထားတာပါ။အမေရိကန်ပြည်ထောင်စုမှာလာမယ့်တနင်္ဂနွေနေ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့မှာကျင်းပမယ့် Super Bowl ခေါ် NFL American အမျိုးသားဘောလုံးအဖွဲ့ချုပ်ဖလားဘောလူပွဲလုံခြုံရေးအတွက်လိုအပ်တာအားလုံးဆောင်ရွက်ထားတဲ့အကြောင်းအမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Alejandro May August ကမနေ့ကပြောဆိုခဲ့ပါတယ်စူပါဘောဘိုလူပွဲကိုချိန်ချောက်တဲ့ယုံကြည်စိတ်ချရတဲ့တိတိကျကျအချက်အလက်ဘာမှမရှိတဲ့အကြောင်းနဲ့တစုံတရာဖြစ်လာခဲ့ရင်ကာကွယ်နိုင်မှုပြင်ဆင်ထားတဲ့အကြောင်းဝင်းကြီးအလက်ဟန်ဒရိုမေအော့ဂက်စ်ကပြောဆိုပါတယ
်ဗီအိုအမေရိကန်ရဲ့ဗိုလ်တူညထိတ်တရသတင်းတွေကိုကိုစော်ဝင်လိုက်တဲ့အလိမ်မာတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြောပြပေးမှာပါပထမဆုံးတော့စစ်ကောင်စီကိုလက်နက်နဲ့လေရင်ပိတ်ဆို့ရေးအမေရိကန်လွှတ်တော်တောင်းဆိုလိုက်တာပါမြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ် Facebook ပါဝင် American အခြေစိုက်လူမှုကွန်ရက်တွေကိုမြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်ဖို့နဲ့သတင်းမှားတွေဖြန့်ဝေဖို့အသုံးချတာမျိုးခွင့်မပြုတာမျိုးဖို့လဲနိုင်ငံခြားရေးကော်မတီကတောင်းဆိုလိုက်ပါတယ်မနေ့က online ကလုပ်တဲ့မြန်မာရေးဆွေးနွေးပွဲကြောင်းကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီနေ့ကြာလာတဲ့အချိန်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးချိုးဖောက်မှုတွေပိုပြီးတော့ဆိုးဝါးလာနေတဲ့အခြေအနေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအဒီပြုထားပါတယ်မြန်မာစစ်တပ်နဲ့စစ်ကောင်စီဖွဲ့ဝင်တွေအပြင်ပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပြင်ပထားအရေးယူဖို့ဘာမာတက်လို့ခေါ်တဲ့မြန်မာနိုင်ငံဆရာဥပဒေချန်တရက်ကိုလည်းအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ခလေကအဆိုပြုတင်သွင်းထားပါတယ်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးအခြေအနေပေါ်မှာအားအသင့်တုံ့လုံးမိပါတယ်ဆိုပြီးအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix ကအွန်လိုင်းကဆွေးနွေးပွဲမှာမနေ့ကပြောဆိုသွားပါတယ်
It is imperative that this body send a message that those who undermine democracy
ဒီကော်မတီနေနဲ့အရေးကြီးတဲ့သတင်းစကားပါကျင်တာကဒီမိုကရေစီကိုသေးသိမ်မှေးမြော်လုပ်သူတွေနိုင်ငံတကာဥပဒေကိုချိုးဖောက်သူတွေလူ့ခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိလာအောင်အရေးယူလှုပ်ဆောင်သွားမယ်ဆိုတာပ
ါဒီမိုကရေစီလိုလားတဲ့လမ်းမပေါ်ကစံတပ်ပြဖွဲတွေကိုသွေးထက်တန်းယူစစ်တပ်ကရဲဆဲဆဲနေတင်းခဲ့တဲ့အကြောင်းနောက်ထပ်ပြောဆိုသွားသူကတော့အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ကေတီမန်နီပါဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကိုဖိနှိပ်မှုတွေအပြင်ရိုဟင်ဂျာဆိုတဲ့နာမည်ကိုအသိအမှတ်မပြုတဲ့မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကြောင့် ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုလည်းသူကတင်ပြဆွေးနွေးသွားပါတယ
် I'm especially shocked by the reports of Kathmandu's targeted violence, sexual harassment and the torture
မြန်မာစစ်တပ်ကအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်လာနှိမ့်ဆက်ညှဉ်းပန်းတဲ့သတင်းတွေနဲ့ပတ်သက်လို့ကျွန်မအထူးပဲတုန်လှုပ်အံ့အားသင့်မိပါတယ်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာအင်မတန်ကြောက်မက်ဖွယ်ရာရက်ဆက်တဲ့လှုပ်ရက်တွေကိုစစ်တပ်ကကျူးလွန်နေပါတယ
်အမေရိကန်ပြည်ထောင်စုကဘေးမဲ့နိုင်ငံခြားအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့ပြည်သူတွေစီမရောက်တာမျိုးဖြစ်မှဆိုလို့ဒီလိုမလုပ်နိုင်ဘူးဆိုရင်အကူအညီတွေကိုဆိုင်းငံ့ထားတာမျိုးလိုအပ်မယ်ဆိုပြီးပြင်ဆင်ချက်ထည့်သွင်းဖို့လဲပန်ဆယ်ဗေးနီးယားပြည်နယ်အောက်လတော်အမတ်စကော့တ်ဘယ်ရီကအဆိုပြုတင်သွင်းပါတယ်စီးရီးယားနိုင်ငံမှာဆိုရင်လည်းတန်းနဲ့ချီတဲ့အမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီတွေအာဆက်အစိုးရလက်ထဲကိုရောက်သွားခဲ့တာရီမန်မှာဆိုရင်လည်းအီရန်ကကြောထောက်နောက်ခံပေးထားတဲ့ဟွန်သီးစ်သဘုံတွေလက်ထဲရောက်သွားခဲ့တာတွေကိုသူကဥပမာပေးပြောဆိုသွားပါတယ်မြန်မာနိုင်ငံအတွက်အကူအညီပေးရင်လည်းလူခွေရေးချိုးဖောက်သူတွေရဲ့လက်ထဲရောက်သွားအောင်ပေးလိုက်တယ်လို့ဖြစ်မှာကိုစိုးရင်တယ်လို့သူကပြောပါတယ်ဒီလိုပြင်ဆင်ချက်တင်သွင်းတာကိုနိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix ဘာဝင်ကော်မတီဖွဲ့ဝင်ဒေါ်တော်များများကလက်မခံကြပါဘူးအဓိကကန့်ကွက်သူတွေထဲမှာ Republican ထက်လွတ်တော်အမတ် Steve Chapel လည်းဘာဝင်ပါတယ
် The people of Burma are in crisis and they need our support right now
မြန်မာပြည်သူတွေဟာအကျက်တင်းနဲ့ရင်ဆိုင်နေရပါတယ်ကျွန်တော်တို့ရဲ့ထောက်ခံပံ့ပိုးမှုတွေအခုအချိန်မှာသူတို့လိုအပ်နေပါတယ် American လွတ်တော်အနေနဲ့လည်းမြန်မာနိုင်ငံအတွက်အကူအညီတွေပေးနေပြီးအခုဒီဥပဒေကြမ်းထဲမှာထည့်သွင်းထားတဲ့အကူအညီပေးရေးဆိုတာကအသုံးစိတ်ထပ်ပြီးတောင်းတာမဟုတ်ပါဘူး။ဒါကိုကျွန်တော်အလေးနဲ့ရှင်းပြချင်ပါတယ်။နောက်ထပ်အကူအညီတွေထပ်ပေးဖို့ဆိုတာဟာနောင်လွှတ်တော်ဗန်နံဝေခွဲတန်းချထားရေးကော်မတီရဲ့ဆုံးဖြတ်ချက်အပေါ်မှာသာမူတည်ပါတယ
်။မြန်မာနိုင်ငံမှာနှစ်နှစ်ချီကြိုးပမ်းခဲ့ရတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအတိမ်ဆောင်းမကန်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုတွေးဖိပြေးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကကျင်းပချက်ထုတ်ပြန်ထားခဲ့တာပါဆီယနာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ဒါဝင်ရှိသူတွေကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆရာညီနှိုင်းရေးမှုကိုဒါဝင်ပေးဖို့ကုလသမဂ္ဂကထိရောက်တဲ့ရေးယူမှုတွေလုပ်နိုင်ရေးအမေရိကန်ပြည်ထောင်စုကဖိအားပေးနိုင်ဖို့စတဲ့အချက်တွေကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအဆိုပြုတိုက်တွန်းနေတာဖြစ်ကြောင်းပါခင်ဗျာ
ကိုတိန်ထိုင်ဦးပြောပြခဲ့တာပါအခုတော့ဖန်မြို့နယ်အတွင်းဝန်တန်းတွေနှုတ်ထွက်ဖို့ KNU သတိပေးတဲ့အကြောင်းမှာကင်းပြည်နယ်ဖန်မြို့နယ်တွင်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနှုတ်ထွက်ထွက်ခွာကြဖို့ KNU ကင်းမျိုးသားစီယုံတပ်မှတက်ကသတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်အောင်ထုတ်ပြန်တာလို့ KNU တာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းကိုသားညုံပြောပြပေးပါဦးခင်ဗျာ
ဖေဝါရီလ9ရက်နေ့ရက်စွဲနဲ့ KNU ရဲ့သတိပေးထုတ်ပြန်ခြင်းမှာတော့မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံစစ်ဖက်ရပ်ဖက်ဝန်ထမ်းတွေအားလုံးအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်မှုမလုပ်ဖို့အချိန်မနှောင်းမီပြည်သူနဲ့တူရပ်တည်ပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရှောက်လန်းဖို့သတိပေးထားပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးနေရာရပ်တန့်စီဖို့အခုလိုထုတ်ပြန်တာဖြစ်တယ်လို့ KNU အခင်မျိုးသားစီယုံရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖဒူစောတော်နီကပြောပါတယ်
အဓိကစစ်ကောင်စီရဲ့အဲဒီရန်ရရလုံးလို့တော့အဓိကဆက်ဖြစ်တယ်။ကျွန်တော်တို့မူဝါဒပန်းချိန်မှာလည်းပြည်သူ့ဆင်နာရှင်စနစ်နဲ့ဆင်နာရှင်ဖွင့်တင်တဲ့လူတွေဆင်နာသိမှုလက်မခံတဲ့လူတွေအားလုံးကတော့ပြောင်းလို့ကျွန်တော်တို့လက်ပေးတော့လုပ်နေတာဖြစ်တယ်။အဲဒါကြောင့်ဒီဟာကျွန်တော်တို့မူဝါဒရဒီလိုလုပ်လို့ပြီးဆိုတော့အကောင့်တွေပေါ်တဲ့ကျွန်တော်တို့အောက်ခြေဆိုင်ကတော့ဒီလိုလုပ်ပြတာဒီလိုလုပ်သွားတာပေါ့လေ
။ဖန်မျိုးနဲ့တွင်နေကြာဆောင်တက် BGF နဲ့ပြည်သူ့စစ်တွေလည်းမိမိလက်ရှိလုပ်ငန်းတာဝန်ကနေပြီးတော့ထွက်ပြေးဖို့စစ်ကောင်စီနဲ့မပူးပေါင်းဖို့လက်ရှိဖြစ်နေတဲ့အခြေအနေအရ BGF တပ်စခန်းမှနေထိုင်နေတဲ့မိသားစုဝင်တွေအားလုံးစခန်းတွင်းကနေပြီးတော့ထွက်ခွာကြဖို့ KNU ဘက်ကသတိပေးပါတယ်။လက်ရှိ KNU တပ်မဟာတဲ့နယ်မြေမှာဒီ KNU နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေမကြာခဏဆိုသလိုဖြစ်ပွားနေတာပါ။အဲ့ဒီတိုက်ပွဲတွေအတွက်မှာ KNU ကြားဆောင်တပ် BGF တွေကနေစစ်ကောင်စီတပ်နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖလိုစောဒော်နီကပြောပါတယ်။
ဒုက္ခရှင်စစ်ကောင်စီနဲ့တွဲပြီးသွားနေတဲ့အပိုင်းတွေအရကျွန်တော်တို့တော်တော်လေးကိုကျေနပ်ရတဲ့အနေထားရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့တတ်နိုင်မှာပေါ့နော်။စစ်ကောင်စီကလည်းတွဲသွားတွဲလာမလို့ပူထတာလေကျွန်တော်တို့အချက်ချက်တွေနဲ့အချင်းချင်းခါကြပြီးပြီးဆိုတာ။ဒါပေမဲ့လို့ဒီလိုမျိုးပေါ်ပါတက်လာတဲ့အခါကျတော့ကျွန်တော်တို့လောကကအများကြီးဖြစ်ပါတယ်
။ KNU ရဲ့အခုလိုသတိပေးချက်ပေါ်သဘောထားမှတ်ချက်မပေးလို့ဘူးလို့နေကြာဆောင်တက် BGF ရဲ့ပြည်ညိုင်းတောင်ငယ်ဘုံမှုနိုင်မောင်စောကတုံ့ပြန်ပါတယ
်။ကျွန်တော်တို့ BG တွေ၄ပူကောင်း
အောက်ခြေ BGF တပ်မှုတူကတော့၎င်းတို့ဒေသကနေပြီးတော့ထွက်ခွာဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ် အခုထုတ်ပြန်တဲ့ KNU ရဲ့သတင်းပေးချက်ကြောင့်တော့ဖန်မျိုးပေါ်မှာရှိတဲ့အစိုးရဝန်ထမ်းတွေကြားမှာတည်ရောက်မှုတိတ်မရှိလောက်ဘူးလို့ဖန်မျိုးခံကင်းအရေးလှူရှားသူတူကပြောပါတယ်
ကျွန်တော်တို့ဘက်မှာတော့တတိယတစ်ထည်မရှိသူအကူကလည်းဖာမြွတ်နယ်ဆိုပေမဲ့လေကိုတို့တုံးနေတဲ့ဖာမြွတ်နယ်ကကျွန်တော်တို့ရဲ့ထွေဟုတ်ဖာမြွတ်နယ်ရဲ့မြောက်ပိုင်းမှာဒါမြောက်ဖာမြောက်ကုန်းသူဟုတ်ပတ်တမ်းမှာရှိတဲ့သူတို့ရဲ့ KNU ဓမ္မာတိကအဲ့ဒီဒုတ်သမီချောင်းနဲ့ဒီတံတွေချာမှာရှိတဲ့ဟာပေါ့လေဆိုတော့ဒီဘက်မှာတော့တရားမှုမရှိဘူးပေါ့ဗျာ
ဖာမြွတ်နယ်မြောက်ပိုင်းတန်လွင်မြင့်နဲ့ဒုတ်သမီချောင်းဒေသ KNU ဓမ္မာတိထိန်းချုပ်နယ်မြေမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဝန်ထမ်းအများပြ CDM လှုပ်ရှားမှုမှာပါဝင်လာကြပြီမဲ့ဖန်မျိုးနဲ့ဖန်တောင်ပိုင်းဒေသတွေမှာတော့ KNU ဘက်ကထိန်းချုပ်နိုင်မှုအားနည်းနေပါတယ်။အလားတူပဲ KNU ရဲ့ KNU မျိုးသားလူမျိုးရေးတပ် KNL တပ်မဟာငါထိန်းချုပ်တဲ့ဖပွန် KI နဲ့မှလည်းစစ်ကောင်စီယနေ့ကလည်းပတ်လို့မရနိုင်အောင်ဆိုပြီးတော့တပ်မဟာငါနေမြေထဲမှာရှိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ၁ရက်ကနေပြီးတော့ဆေးရက်အတွင်းအများဆုံးပြန်လည်ထွက်ခွာကြဖို့သတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဖန်ကဌာနဆိုင်ရာဝန်ထမ်းတွေကိုနှုတ်ထွက်ဖို့ KNU ကသတိပေးတဲ့ကြောင်းကိုသားညင်ကိုပြောပြခဲ့တာပါအခုတော့ရှမ်းတောင်ရှမ်းမြောက်စီးရီးတင်မမှုသတင်းမှာရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်နောက်ဝိုးနယ်ကြောက်ကူချေရွာတွေမှာတိုင်းလာတက်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေပါတယ်ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်မုံကိုဘက်မှာတော့စစ်ကောင်စီတပ်ကအင်အားဖြစ်တင်းတာတွေရှိနေတာကြောင့်မကြာခင်တိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှမ်းပြည်ဘက်ကစီးရီးတင်မမှုချင်းနေရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
TNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားပြီးခဲ့တဲ့လပိုင်းကကြောင်မဲတီဘောမိုင်းကင်နဲ့လဲချမြို့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီအပိုင်းအတွင်းမှာတော့ရဲဆောက်မြို့နယ်ဘက်မှာပါဖြစ်ပွားလာနေတာပါလက်ရှိရဲဆောက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
အဲ့မှာဟိုကြတော့နည်းနည်းတော်ရဲရောက်သွားပြီလေအဲ့ဒီမှာနင်းညာကဖြစ်တယ်ဒီနေ့မနေ့ကျတော့ဒီကျွန်တော်တို့ကြောက်ကူဟိုပါပေါ့ကြောက်ကူရွာထဲမှာလာဖြစ်တယ်ပေါ့အဲ့ဒါတော့လမ်းမောရောက်သွားပြီကြောက်ကူရွာကကျွန်တော်တို့ဒီနောက်ပိုင်းတောင်ပိုင်းနဲ့ဆက်လာတဲ့လမ်းမောပါပေါ့မဟာမိတ်အဖွဲ့နဲ့ RCSS လို့တင်းကြတယ်ဒီရွာနဲ့တော့မဟုတ်စစ်တပ်နဲ့တော့မဟုတ်ပေါ့
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေတယ်လို့လည်းအခုလိုဆက်ပြောပါတယ်
အဲ့တော့ရသောမျိုးတော့မှာတော့အခုအချိန်ကြီးကိုအေးစစ်သေးသေးပြဘာမှတော့မဖြစ်သေးဘူးဒါမှမဟုတ်စစ်ဘေးရှောင်နေရတော့နည်းနည်းတည်ရလူရပြင်းနေပေါ့အမျိုးရှောင်နေလူရရှောင်နေပြီဒါမှမဟုတ်အဲ့တောက်ကူရွာတွေကတချို့ရထွက်မလာရသေးဘူးရသောမျိုးကနေသွားတဲ့ဧည့်သည်တွေလည်းအဲ့တောက်ကူရွာမှာသူပိတ်မိနေပေါ့အဲ့လိုမျိုးရှိတယ်ဒါလို့ရတဲ့သူထွက်လာမှာအခုကလာမရသေးဘူးပြအဲ့လိုမျိုးဖြစ်နေတယ
်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကြောက်ကူနောင်ဝိုးဒေသဟာတချိန်ကဗမာပြည်ကွန်မြူနတီပါတီအခြေစိုက်လှုပ်ရှားခဲ့တဲ့နယ်မြေဖြစ်ပြီးတော့ရက်ဆောက်မြို့ကနေမိုင်90လောက်ကွာဝေးပါတယ်ရက်ဆောက်မြို့နဲ့တမိုင်လောက်အကွာမှာတော့စစ်ကောင်စီရဲ့တင်တန်းကျောင်းတွေအခြေစိုက်တဲ့ဘာထူးတပ်မြို့လည်းတည်ရှိပါတယ်ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်မှာတိုင်းရင်းသားတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုအင်္ဂါနေ့ညကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကာရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲဟာစစ်ကောင်စီတပ်ရင်တန်းဖျက်ဆီးသွားတဲ့အခါမှာအမိမသိအဖွဲ့ကပစ်ခတ်တာဖြစ်တဲ့အကြောင်းနံဖက်ခါဒေတာကန်တူကပြောပါတယ
်နံဖက်ကအထွေဒီကဘုံမုံနာရောက်ခံနေလို့ပြောလို့ရတယ်ဟုတ်ငါ့ကိုစေနာကျော်စတိဝင်ကျမောက်ချက်တယ်စကြရီတက်တော်လို့ချိန်အဲ့လိုဒါရဲ့ဘယ်ဖွဲ့နေလို့ဆိုတော့မပြောတော့ဘူးဒီကတော့ဖွဲ့ဆုံးချီရတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဒေတာမှာ KIA ကချင်း TNL တောင်းပလောင်နဲ့ MNDAA ကိုကန့်အဖွဲ့တွေအဓိကလှုပ်ရှားနေတာပါဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမွန်ဂိုဖောင်းဆိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရင်တန်းကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။မွန်ဂိုဒေသခံတူကတော့ဒီမနေ့နှစ်နိုင်လောက်မှာစစ်ကားအစီ20ကျော်လောက်မွန်ဂိုမျိုးကိုရောက်လာကြောင်းနဲ့တိုက်ပွဲတွေဖြစ်လာနိုင်ကြောင်းအခုလိုပြောပါတယ
်။20ကျော်လောက်တော့ရှိမှာပြန်အောင်။ညစနိုင်ခွဲတော့မွန်ဂိုတွေရောက်လာတယ်။တော်တိုက်ပွဲဖြစ်ဖို့မရတော့ဘူးနော်
။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစီရေးတင်းမာနေစေရှိပြီးတော့အချိန်မီတိုက်ပွဲကြီးတွေဖြစ်လာနိုင်ကြောင်းသုံးသပ်ထားပါတယ်
။ဟိုမွန်ဂိုကောင်းကင်ဘက်မှာကတော့တိုက်ပွဲနေစေလို့မဖြစ်လည်းပဲအမေရိကန်တိုက်ပွဲမှာတော့ဒီမှာလို့ပြောရတာပေါ့တိုက်ပွဲကတော့ပြန်ပြီးမှကြီးလာနိုင်တယ်လို့ပေါ့နော်အဲအဲ့လိုမျိုးတွေတော့ရှိပါတယ်အဲ့ဘက်မှာတော့
ဒီလ၈ရက်နေ့ကတော့လာရှိုးမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့သလိုမွန်ဂိုဒေသကသူတို့တပ်စခန်းတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း MNDAA ကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူး မွန်ဂိုဖောင်းဆိုင်ဒေသဘက်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းရောမြောက်ပိုင်းရောစစ်ရေးတင်မှတ်မှုသတင်းကိုငင်းချမ်းပြောပြခဲ့တာပါ။အခုတော့အင်းစိန်ထောင်တွင်ဆန္ဒပြမှုသတင်းပါအင်းစိန်ထောင်ထဲမှာဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသား200ကျော်ဟာထောင်ကပေးတဲ့အစအစာတွေကိုလက်မခံဘဲဆန္ဒပြနေကြပါတယ်။လာမယ့်ပြည်တော်စုနှစ်အထိဒီတပိတ်ကိုဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့အကျဉ်းသားတွေနဲ့နှိစက်တဲ့အသံဝန်က VO ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးပါဦးခင်ဗျာ
။ဆီယနာဒိနာကိုလက်မခံတော့အကျဉ်းသားတွေရဲ့ရာသင့်ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်အခုလိုဆန္ဒခံဆန္ဒပြရတာလို့အင်းစိန်ထောင်ထဲကအကျဉ်းသားတူကပြောပါတယ်။သူရဲ့သဘောထားကိုရှေ့နေတူရဲ့အကူအညီနဲ့ VOE ကိုတဆင့်ပြောပြခဲ့တာပါ။အကျဉ်းသားမျိုးများကဆရာနာသိန်းတစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်ကနေ3ရက်နေ့ထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးအဲဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်ပြီးတော့ဆန္ဒပြနေကြတာပါ။
တို့တွေအခုကနဆန္ဒပြရတာဒီဆန္ဒတွေတော့အခုဆိုရင်းနဲ့အဆက်မရှိပါတယ်ဒီအင်းကြီးကတော့လေဆောင်းဝါဟာတော့မစားဘူးအခုဆိုရင်တို့မစားလားအဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရတွေရဲ့ဟိုပေါ့နော်ဟိုရတိနေတဲ့အခြေအနေတွေကိုတော့ကျွန်တော်ကဆန္ဒလေးနဲ့ပုံရတဲ့ကျွန်တော်တို့အထွေထွေကနေဒီဒီအနာဂတ်မှာတက်တာရှိတော့မှာကျွန်တော်တို့လက်မခံတာဒီလိုဆိုတော့ဆန္ဒပြရစပါတယ်ဒီစက်ကမှာ
ကနဦးသုံးရက်မှာအစံကခန့်ဆန္ဒပြခဲ့ပြီးနောက်ပိုင်းထောင်ကပြီးတဲ့အစာကိုလက်မခံဘဲကို့မှာရှိပြီးသားရိခါကြောက်တွေကိုပဲခြွေတာစားသုံးနေကြတာကြောင့်ရိခါပြတ်ပြီးစိုးရင်စရာရှိလာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS မှာတာဝန်ယူခဲ့မှုတဲ့နိုင်ငံရေးအဟောင်းတူကပြောပါတယ်သူတို့အနေနဲ့လည်းအင်းစိန်ထောင်တွေကနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံနေရတဲ့ကိစ္စကိုမပြတ်စောင့်ကြည့်နေတယ်လို့ VOE ကိုပြောပါတယ်ထောင
်တို့နေခဲ့တော့လည်းဒီလိုနဲ့ပေါ့သောင်းကျုပ်ကောင်ကိုဆက်သွားတာရှိတယ်။တိုက်ပြီးစတိုင်းနဲ့တစ်ဆိုင်ဆက်သွား။ဘာလို့အားလုံးဓာရီလုပ်ပြီးဒီလိုလဲလုပ်တာဘူး။ဒီကြဘူးဒီလိုကူးဆက်မှုတွေကထောင်ထဲမှာရှိတယ်ပေါ့ဗျာ
။ဆီယနာဒိနာကိုလက်မခံကြောင်းပြသဖို့တနိုင်ငံလုံးနှိပါပါဝင်တဲ့အတန်တိတ်တပိတ်ကို2021ဒီဇင်ဘာလ10ရက်နေ့မှာပထမဆုံးကျင်လုပ်ခဲ့ကြပါတယ်။နိုင်ငံရေးကျင်းသားတစုကလည်းအချင်းထောင်ထဲကနေဒီအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါ။ဒီအကျဉ်းတော်အတန်းဒီတပိတ်ကိုဥဆောင်ခဲ့တယ်လို့ယူဆရတဲ့နိုင်ငံရေးကျင်းသားတချို့ကိုတိုက်ပိတ်ပြီးပြင်းပြင်းထန်ထန်ရိုက်နှက်ခဲ့ကြတယ်လို့ရှေ့နေတချို့ကပြောပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရပြီးဆေးကုသခွင့်မရတဲ့လူတွေထဲမှာဗမာနိုင်ငံလုံးဆိုင်ရာတောင်းသားများတမကဘာဂတဗဟုမှတာဝန်ယူထားတဲ့လူငယ်တွေလည်းပါဝင်ခဲ့တာပါ။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှ905နဲ့အကျဉ်းကျနေတဲ့မင်္ဂလာတောင်ညွတ်မြစ်ထားရက်ကွက်ကကိုအောင်အောင်ဟာဖေဖော်ဝါရီလ6ရက်နေ့မှာအင်းစိန်ထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူဟာထောင်ထဲမှာရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တည်ဆုံးခဲ့တယ်လို့သတင်းထွက်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကတော့အဆုတ်ရောဂါကိုအကြောင်းပြခဲ့တယ်လို့သူနဲ့နှီးဆက်တဲ့ရှေ့နေတချို့ကပြောပါတယ်။ကိုဗစ်ကာယရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုတွေပြင်ပကိုမပေါက်ကြအောင်ရှေ့နေတွေနဲ့အကျဉ်းသားတွေကိုတွေးဆခွင့်မပေးတာတွေလည်းရှိနေပါတယ်
။ထောင်ပိုင်းကတော့ပြင်ပစုသားမှုတွေအကြောင်းလည်းမပေးနိုင်ဘူး။အော်ဒီလိုရှိခံတဲ့ဥပဒေရှိတယ်မင်းတို့ဒီဒီပြည်နယ်ဆိုတဲ့သဘောပဲပုံမှန်လို့ရှိတယ်ပေါ့ဒါကတော့လေယောဂအရှင်ကြီးပါလာတဲ့ဥပဒေရှိတော့ဟိုထောင်ထဲမှာစဉ်းစားကြဘာမှအကူတော့ပေးဘူးပေါ့
အလားတူမကြသေးခင်ကလည်းနိုင်ငံရေးအကျဉ်းသားအမြောက်များရှိနေတဲ့သခိုင်းတိုင်းမုံရွာအကျဉ်းထောင်ထဲမှာလည်းဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုလူခွင့်ရေးရှိနေတဲ့ချို့ကအသတိပေးခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကိုညီဆောင်ဆောင်ရေးအသင်း ABB ရဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုံနောက်ခံရသူအရေအတွက်ဟာ934ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီအထက်မှာတချို့ကမျက်ွယ်ပြစ်ဒဏ်ချမှတ်ခံရသလိုတချို့လည်းနှစ်ရှည်ထောင်ဒဏ်တွေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံထားရပါတယ်။စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့အချက်အလက်တွေကိုလက်မခံဘဲငြင်းပယ်ထားပါတယ်ခင်ဗျာ။
အင်းစိန်ထောင်တွင်နိုင်ငံအကျဉ်းသားတွေထောင်ထဲကအစားအစာတွေကိုလက်မခံဘဲဆန္ဒပြနေတဲ့အကြောင်းကိုကြော်ကြော်သိမ်းပြောပြခဲ့တာပါအခုတော့ VOA American တန်ရဲ့2022ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓညအထူးခြားဆုံးသတင်းတွေကိုပြောပြတာပြီးသွားပြီဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဘော်ဒူညာရဲ့VOA American အစီအစဉ်တွေကိုဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရှိလေပိုင်းအနုပညာသတင်းတပုတ်နဲ့ဗိုလ်ဒူးညာတိုင်းပြောပြပေးနေကြဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နောက်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဒီအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒီပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့အရှိလေပိုင်းကပလတ်စတစ်အနုပညာအကြောင်းပြောပြမှာပါ။ကမ္ဘာတဝန်းကစွန့်ပစ်လိုက်တဲ့ပလတ်စတစ်အမှိုက်တွေဟာကမ္ဘာမြေကြီးကြီးပေါ်ဘလောက်ထိထိခိုက်ပျက်စီးသလဲဆိုတာကိုအသိပညာပေးထားတဲ့အနုပညာပြကန်းတွေထွက်ပေါ်လာနေပါတယ်။ဣသရေလနိုင်ငံဂျေရုဆလင်မြို့ကအန်နဝါပြတိုက်အလယ်မှာတော့ကမ္ဘာနေရာစုံကအနုပညာရှင်တွေဖန်တီးပေးပို့လာတဲ့ပလတ်စတစ်တွေနဲ့ကမ္ဘာလုံးပုံစံတိဆောက်ပြသထားပါတယ်။ဘလူးရည်ချက်နဲ့ဘလူးသတင်းစကားတွေကိုအနုပညာရှင်တွေကပေးလို့ရပါလဲ။ AP သတင်းကိုအခြေခံပြီးမန်နန်းလောင်ကပြောပြထားပါတယ်ခင်ဗျာ။
ဣသရေလနိုင်ငံဂျေရုဆလင်မြို့အနဝါပြတိုင်းမှာကျင်းပတဲ့အမှုပညာပြပွဲတစ်ခုမှာတော့ပလတ်စတစ်အမိုက်ကြောင့်သဘာဝပတ်ဝန်းကျင်ဆက်ပြီးတော့ထိခိုက်ပျက်စီးမှုမရှိအောင်ဆွေးနွေးညင်းငုံနိုင်ဖို့အကြောင်းအရာတွေဖန်တီးထားပါတယ်။ Earth Boutique လို့နာမည်ပေးထားတဲ့အချင်း၄မီတာရှိတဲ့ဒီကမ္ဘာလုံးကြီးကိုတော့တန်ချောင်းပေါင်း180နဲ့ဖန်တီးထားပါတယ်။အခြားနိုင်ငံစုံကပို့ပေးလာတာရောသူကိုယ်တိုင်စုဆောင်ထားတဲ့ပလတ်စတစ်အမိုက်တွေနဲ့ပါဒီကမ္ဘာလုံးကြီးကိုအမှုပညာရှင် Beverly Bucket ကဖန်တီးထားတာပါ။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အေဂျင်စီ UNEP ကတော့ကမ္ဘာကြီးဟာပလတ်စတစ်အမိုက်နှုန်းထဲနှစ်သက်ထက်နှစ်ဝင်လာနေတယ်လို့ပြောထားပါတယ်။ကမ္ဘာမှာနှစ်ဆင်ပလတ်စတစ်အမိုက်တန်ချိန်တန်ပေါင်း300ထိထွက်နေတယ်လို့လည်း UNEP ကပြောပါတယ်။အဲ့ဒီအမိုက်ထဲကပလတ်စတစ်900ခိုင်နှုန်းလောက်ကိုပဲပြန်ပြီးတော့အသုံးချနေတယ်လို့12ရာခိုင်နှုန်းကိုတော့မီးရှို့ဖျက်ဆီးပြီးကျန်89ရာခိုင်နှုန်းကတော့အမိုက်ကျဉ်တွေဆွန့်ပစ်အမိုက်ပုံတွေဒါမှမဟုတ်သဘာဝပတ်ဝန်းကျင်ထဲရောက်လာတယ်လို့လည်း UNEP ကပြောပါတယ်။အနုပညာရှင် bucket ကကမ္ဘာလုံးပုံဖန်တီးရတဲ့ရည်ရွယ်ချက်ကိုရှင်းပြပါရစေ
။ Earth Poetica started from
လိုက်ကောက်တဲ့ကလေးတွေသူတို့နေထိုင်ရာပတ်ဝန်းကျင်နဲ့ကမ်းခြေတွေမှာ plastic တွေလိုက်ကောက်တာကိုရိုက်ပြထားတဲ့မှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့ Earth Poetica ကိုဖန်တီးပစ်ခဲ့တာပါ။ကမ်းခြေတစ်ခုလုံးပင်လယ်ရေလိုင်းတွေနဲ့အမိုက်ပုံတွေကရောက်လာတဲ့အမိုက်သရိုက်တွေနဲ့ပြည့်နေနေတာကိုမှတ်တမ်းကားထဲမှာတွေ့ရပါရစေ။ဒါကိုမြင်တော့နောက်မျိုးဆက်တွေအတွက်ကျမတို့ခြံရက်မဲ့အမှုတွေကဂျာရီလာဆိုပြီးစဉ်းစားမိပါတယ
်ဒီလိုကမ္ဘာလုံးပုံဖန်တီးဖို့အခြားနိုင်ငံကပလတ်စတစ်အမိုက်တွေကိုပါ၃နှစ်ကြာအောင်ဘတ်ကက်စုဆောင်ခဲ့ရပါတယ်ပင်လယ်သမုဒ္ဒရာထဲရောက်လာတဲ့အမိုက်တွေကြောင့်ထိခိုက်နေရတဲ့ရေနေသက်သွားတဲ့အကြောင်းပြီးမောင်ထိုးပြခြင်းနဲ့ရွယ်ချက်နဲ့အနဝါပြတိုင်းမှာဒီပြပွဲကိုကျင်းပတာဖြစ်ပါတယ်2018 UNEP အစီအခါစာမှာတော့ပင်လယ်ရေရုထဲနှစ်ဆင်ရောက်လာတဲ့ပလတ်စတစ်အမိုက်တန်ချိန်က73တန်းအထိရှိကြောင်းဖော်ပြထားပါတယ်ပြရတဲ့ညွန်ကြားရေးမှုအလန်လေဗီခေါ်ပြတဲ့ရေကန်ထဲမှာတော့ပလတ်စတစ်အမိုက်တွေကြောင့်ရေရက်ကလေးတွေပြန့်နေတဲ့လက်တချို့ကိုတွေ့ရပါတယ်။
You can see here the exhibition
of plastic တွေနဲ့ညီလို့ရေရက်လေးတွေပြတ်သွားတဲ့လက်တွေဒီမှာမြင်နိုင်ပါတယ်။သူတို့ဒီကိုရောက်လာတာ15နှစ်လောက်ရှိပါပြီ။သူတို့ရဲ့တားပေါက်လေးတွေကိုတော့ပင်လယ်ထဲပြန်လွှတ်နိုင်မယ်လို့မျှော်လင့်ပါတယ်။ဒီပြရတဲ့ကနေအသိပညာပေးတဲ့အနေနဲ့ရေနေသရဝါတွေအကြောင်းအစ္စရေးကမ်းခြေတွေအကြောင်းပင်လယ်နဲ့ကျွန်တော်တို့တိုင်းပြည်ကိုရောကမ္ဘာကြီးကိုပါကောင်းကျိုးမပြုတဲ့ plastic အမိုက်အန္တရာယ်အကြောင်းပညာပေးထားပါဗျ
။ကုလသမဂ္ဂကတော့ plastic ထုတ်လုပ်တဲ့နေရာတွေနဲ့အဲ့ဒီ plastic တွေအဆုံးသတ်ရောက်ရှိသွားတဲ့နေရာတွေကိုခြေရာကောက်စောင့်ကြည့်နိုင်တဲ့စနစ်တွေလိုလားနေပါဗျ။ပင်လယ်ရေထဲက plastic အမိုက်တွေဆက်ပြီးတော့တိုးလာနေတဲ့အတွက် 2030 ခုနှစ်အရောက်မှာလက်ရှိပမာဏထက်နှစ်ဆအထိရောက်သွားနိုင်တယ်လို့လည်း UNEP ကသတိပေးထားပါဗျ။အနုပညာရှင် bucket ကလည်းသူ့ရဲ့အားထုတ်မှုကြောင့် plastic အမိုက်အကြောင်းလူတွေပိုးပြီးတော့သတိပြုလာဖို့မျှော်လင့်နေပါတယ
် People who started hearing about the project
ဒီပြပွဲလုပ်မယ်လို့ကြားတဲ့အခါကမ္ဘာရရက်ကလူတွေလည်းသူတို့စုဆောင်ထားတဲ့စွန့်ပစ်ပစ္စည်းအမျိုးမျိုးပို့ပေးလာပါတယ် Slovenia ကတစ်တူတစ္ဆာတွေကနေ American ကအမိုက်တွေအထိပါပါတယ် Australia နဲ့ Europe တိုက်ကလည်း plastic စွန့်ပစ်ပစ္စည်းမျိုးစုံပို့လာပေးပါတယ်အဲ့ဒီပစ္စည်းတွေနဲ့ကမ္ဘာလုံးပုံအနုပညာလက်ရာတွေဖန်တီးထားတာပါ
ပလတ်စတစ်အမိုက်တွေကိုအသုံးပြုဖန်တီးရတာကလည်းလူသားနဲ့ဆိုင်တဲ့ဒီပြဿနာကိုရှောင်လွှဲမသွားကြပဲနဲ့ဘလို့အခန်းကဏ္ဍကနေပတ်ဝန်းဆောင်ရနိုင်မလဲဆိုတာလူတွေစဉ်းစားမိလာစေဖို့ရည်မှန်းတာဖြစ်ပါတယ်။ဂျေရုဆလင်မြို့အနဝါပြတိုက်ကဒီအနုပညာပြပွဲကတော့6လအထိကျင်းပမှာလည်းဖြစ်ပါတယ်။ကျွန်မနောင်လောပါ
။အရှိအလယ်ပိုင်းပလတ်စတစ်အမိုက်အနုပညာအကြောင်းနောက်လောင်ပြောပြခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးကဏ္ဍမှာအိုမီခရွန်လှိုင်းသည့်အကြောင်းပါကမ္ဘာမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေတဲ့ COVID Omicron မျိုးကွဲကိုဒီလမြန်မာနိုင်ငံ COVID လှိုင်းသစ်မှာကြုံရနိုင်လာမှု ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသန့်စောကပြောပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာတာကိုတွေ့မြင်နေရပါတယ်။ကျန်းကျစ်သူတွေကတော့ကိုဗစ်စတုထအလိုက်အဆဖြစ်နိုင်တယ်လို့သုံးသပ်နေကြတာပါ။တုံသက်ချက်တွေအရမြန်မာနိုင်ငံမှာ Omicron ပိုးစတင်တွေ့ရှိရဟာတလားပြည်ပြီဖြစ်တာကြောင့်ဒီဖေဖော်ဝါရီလထဲမှာ Omicron ကူးစက်မှုလိုင်းကြီးဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံဗာမင်ဟမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုပြောပါရတယ်
။အင်္ဂလန်ပါပေါ့နော် UK ကိုပေါ့အဲကျွန်တော်တို့အဲ Omicron စရောက်တာအဲစရောက်တဲ့အချိန်ကကြောင့်အဲ2028နှစ်နိုဝင်ဘာကနေစရောက်တယ်ပေါ့နော်အဲ Omicron စတွေ့ရဲ့နှစ်ယောက်လူနှစ်ယောက်မှာအဲခုနအာဖရိကစရဲ့ဆိုအာဖရိကပြန်လာတဲ့လူနှစ်ယောက်မှာစတွေ့ရဲ့ဒါပေမဲ့အဲ့ဒီစားတွေ့ရက်ကလည်းအဲ့ဒါတခြားဟိုကိုဗစ်တခြားမျိုးပွဲရင်းနဲ့လည်းပြန်နေမှာဒေတာပေါ့အမအဲ့ဒီကအဲ့28ရက်နေ့လုံးမှာစားရောက်တယ်ဒါပေမဲ့အဲ့အချိန်မှာလည်းအဲ့လိုတခြားပိုးရကြအဲ့လိုမျိုး case ကတော့4000လောက်တော့ရှိရပါတော့ဒါပေမဲ့ထူးခြားတာက28ရက်နေ့မှာကျွန်တော်တို့ zero UK ကိုစားရောက်တယ်စားရောက်ပြီးတော့နောက်တလအကြာပါပေါ့နော်အကြံမြင်မှာတလအကြာမှာအဲ့လုံးဝဟို outbreak တွေဖြစ်ပြီးတော့အဲ့လို peak ကိုရောက်သွားတယ်အဲ့ဘယ်လောက်တောင်တက်သွားလဲဆိုရင်အဲ့28ရက်နေ့နိုဝင်ဘာမှာဆက်ရောက်ပြီးတော့အဲ့ December 29ရက်နေ့လောက်မှာပေါ့နော်အကြံမြင်ဘယ်လောက်တက်သွားလဲဆိုရင်2-3ကျော်ပေါ့တစ်ရက်ကိုပိုးတွေ2-3ကျော်လောက်တက်သွားတယ်ပေါ့နော်အဲ့ဒါဟိုဘာလို့ပြလဲဆိုရှင်ဒါဘယ်လောက်ပြန်လုံးမြန်ကြောင်းပြတာပေါ့နော်အရင်တုန်းကဆိုရင်အင်္ဂလန်မှာကျွန်တော်အင်္ဂလန်ကဒေတာနဲ့ပြောမယ်ဆိုရင်မအကျမ်းမြင့်ပေါ့နော် UK မှာအဲ first wave တုန်းကဆိုရင်တရက်ကိုဟိုစံချိန်တင်ပို့တွေ့နှုန်းကကြစံချိန်တင်စံချိန်တင်ပို့တွေ့နှုန်းကကြတရက်ကို5000လောက်ပဲရှိမယ် first wave က second wave ကျတော့တပြည့်ပြည့်တက်လာ6000 third wave ကလည်း5000-6000ဝန်းကျင်အခု fourth wave ကကျတော့လုံးဝစံချိန်တင်ပို့တွေ့နှုန်းကကြတလောက်2000ကျော်တိ2000ကျော် sorry 2000ကျော်တိတက်သွားတဲ့အခါကျတော့ဒါပါပြလဲဆိုရင်ဒါဒီဟိုပို့တော်ရှင်နေမြန်မာကိုအဲ့ကူပြန်ကြောင်းပြတာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာလည်းအခု28ရက်နေ့ဒီဇင်ဘာအစတွေ့ရအစတွေ့ရခါကျတော့ကျွန်တော်တို့လည်းနောက်ဟိုဒီ outbreak ဖြစ်မဲ့အချိန်ပေါ့နော် outbreak ဖြစ်မဲ့အချိန် February လောက်ပေါ့အဲ့လိုမျိုးပါဖြစ်လောက်တယ်ဆိုပြီးတော့ခန့်မှန်းထားကြရပေါ့နော
် Omicron virus မျိုးကွဲဟာ Delta virus မျိုးကွဲနဲ့တူညီတဲ့အချက်တွေရှိတယ်လို့မတူညီတဲ့အချက်တွေလည်းရှိပါတယ်ကူးစက်မှုနှုန်းမှာတော့ Omicron virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းဟာdata virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းထက်နှစ်ဆကွဲကနေ၄ဆအထိပိုပြီးမြန်ဆန်တယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါရယ
် Omicron ကတခြားဟိုအရင်တစ်ခေါက်ဖြစ်တဲ့ data နဲ့ဘာကောလဲဆိုရင်ဒီကောင်ကအရင်ကျန်တာဒါအမြန်တယ်ဘယ်လောက်ထိမြန်လဲဆိုရှင်အရင်အကြမ်းမင်းပြောမယ်ဆိုရင်ပေါ့နော်အရင် data အထက်ကိုနှစ်ဆခွဲကနေ၄ဆလောက်ပေါ့အဲ့လောက်ထိပိုမြန်တယ် data အထက်ကိုပြီးတော့နောက်2ရက်အတိုင်းမှာပိုးတွေ့ရလူကအဲ့လိုနှစ်ဆကြီးတိုးသွားတယ်
covid ကူးစက်ခံထားရတဲ့သူတွေအနေနဲ့နောက်တစ်ချိန်ကူးစက်မခံရအောင်ကိုယ်ခံဆွမ်းအားအသင့်တင့်ရရှိသွားတယ်လို့နားလည်ထားကြတာပါ omicron ကူးစက်မှုမှာတော့နောက်တစ်ချိန်အတွက်ရောဂါခုခံတဲ့ကိုယ်ခံဆွမ်းအားရရှိမှုအလွန်နည်းတယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်ဒီ immune system immune escape mechanism ပေါ့နော်အဲ့ဘာပြောရလဲဆိုလို့ရှိရင်အရင်တစ်ခေါက်အဲ့လို omicron မပေါ် omicron ဘာမလာခင်အောင်ဆိုအရင်ပိုးရာဆိုလို့ရှိရင်ကိုတစ်ခါ covid ဖြစ်ထားတဲ့ခါကျတော့ရှိရင်နောက်တစ်ခါမဖြစ်အောင်အရင်တစ်ခေါက်ကဖြစ်တဲ့အဲ့လိုခုခံအားပေါ့ခုခံအားအရင်တစ်ခေါက်ကပိုးနေတဲ့ခုခံအားပေါ့မယ်ဒါပေမဲ့နောက်တစ်ခါသူကာကွယ်ပေးနိုင်ရင်ဒါပေမဲ့ဘယ်လောက်ကာကွယ်ပေးနိုင်ဆိုရင်အရင်ပိုးလွန်တော့ဆိုရင် 85% လောက်အရင်တစ်ခါဖြစ်တိုင်း 85% လောက်ကာကွယ်ပေးနိုင်တယ်အရင်တစ်ခါကိုဗစ်ဖြစ်တာလို့ရှိရင်ဒါပေမဲ့ဒီ Omicron ကကြတော့နောက်တစ်ခါကာကွယ်ပိုး chance က 20% လောက်ပဲရှိရအများဆုံး 20% လောက်ပဲရှိရပေါ့နော်ဒါသူ့ရဲ့အဲ့လိုထူးခြားရဲ့အချက်တွေပေါ့
ကိုဗစ်ကဝယ်ဆေးထိုးထားပေမဲ့လည်း Omicron COVID virus ပိုးကူးစက်ခံရဖို့အခွင့်အရေးရှိနေသေးတယ်လို့သိရပါတယ်ကဝယ်စီထူတာချင်းအာသာချက်ကတော့ယောဂကုသခံရတဲ့အခါပြင်းထန်တဲ့ယောဂလက္ခဏာတွေပြောက်ဖို့အခွင့်အရေးနည်းသွားတာဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါရယ
်ကဝယ်စီထိုးတာလို့ရှိရင် vaccine effective နဲ့ပေါ့နော်ကဝယ်စီထိုးတာလို့ရှိရင်တော့မအဲ့ Omicron ကို Omicron ဝင်လို့ရှိရင်ကုသမီလို့ Omicron ကိုကိုယ်စီရောက်လာလို့ရှိရင်ယောဂလက္ခဏာပြောက်ဖို့အခွင့်အရေးဥပမာပါလဲဆိုရင်မနှစ် dose ထိုးတာပေါ့ကဝယ်စီနှစ် dose ထိုးတာလို့ရှိရင် Omicron ကိုကဝယ်Omicron ကိုကာကွယ်နိုင်စွာ 0-20% ပဲရှိတယ်။ဒါပေမဲ့ booster ထိုးထားရင်တော့ကိုယ်စီမှာဘယ်လောက်ထိကာကွယ် protection ကဘယ်လောက်ပေးနိုင်လဲဆို 55-80% လောက်တော့ protection ပေးနိုင်တယ်ပေါ့နော်
။မြန်မာနိုင်ငံဟာ February လထဲမှာ Omicron မျိုးကွဲကြောင့်ဖြစ်မဲ့ COVID ကူးစက်မှုလိုင်းကိုကြိုတရားဝေရှိတာကြောင့်ကြိုတင်ပြင်ဆင်ထားနိုင်မှုအတွက်သတင်းပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းတော်ပါ။
မြန်မာနိုင်ငံမှာအိုမီခရွန်လိုင်းသစ်ကိုသတိပြုဖို့ဒေါက်တာသန့်စောပြောပြခဲ့တာပါ။အခုတော့ဥကျော်စန်တာရဲ့မြန်မာရေးသုံးသက်ချက်ပါမြန်မာစစ်ကောင်စီအနေနဲ့သူတို့လုပ်ရက်တွေရက်ပြီးနောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရသလိုပြည်သူတွေကလည်းအာဏာသိမ်းတာကိုလက်ခံပြီးစစ်အုပ်ချုပ်ရေးအောင်ပြန်နေဖို့မရှိဘူးလို့ ICG ခေါ်နိုင်ငံတကာပဋိပက္ခလေးလိုက်အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Horsey ကသုံးသက်ပါတယ်။ဒါဆိုရင်ဒီပြဿနာဟာဘယ်အချိန်ဘယ်အခြေအနေကြမှအဆုံးသတ်မလဲဆိုတာ Horsey နဲ့ဥကျော်စန်တာဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ။
ဘယ်လိုဖြစ်ဖို့စိတ်နာတော့သူမနိုင်ငံရဲ့လက်ရှိအခြေအနေကိုစွန့်ချုံကုန်တတ်ပါဘူးဘယ်ဘက်ကိုရွေ့နေပါလဲ
Well as we all know the situation remains very violent the regime is continuing
ကျွန်တော်အလုံးသိရတဲ့အချိန်မှာပဲအခြေအနေကတိတ်ကိုစိုးရနေစေဖြစ်ပါတယ်စစ်ကောင်စီကကြမ်းဖက်မှုမျိုးစုံကိုဆက်လုပ်နေပြီးတိုင်းပြည်ကိုထိန်းချုပ်ထားရန်လုပ်နေပါတယ်ဒါပေမဲ့ဒါကအလုံးမဖြစ်ဘူးဆိုတော့တွေ့နေရပါတယ်ခုခံတွန်းလှန်တဲ့အင်အားစုကလည်းတိတ်ကိုပြင်းထန်ခိုင်မာနေစေပါမြန်မာနိုင်ငံရဲ့တချို့စိတ်ပိုင်းတွေမှာပုံမှန်ပြင်းထန်ပြီးတဏ္ဍာရီငံလုံးလိုလိုဆင်အာနာသိမ်းမှုကိုလက်ခံမှုငင်းဆန်နေကြတာပါဆိုတော့2022မှာလည်းအကြမ်းဖက်မှုတွေပုံမှန်တွေ့လာရအောင်မယ်လို့စိတ်မကောင်းစွာပဲထင်မြင်မိပါတယ်စစ်ကောင်စီဘက်ကလည်းနောက်ဆုံးမှာမဟုတ်သလိုခုခံရေးဘက်ကလည်းလုံးဝရှော့ပေးလိုက်မှာမဟုတ်ပါဘူ
းဆိုတော့စစ်ကောင်စီအနေနဲ့သူတို့ရဲ့ထိန်းချုပ်မှုကိုခိုင်မာအောင်သူတို့ရဲ့အာဏာတည်မြဲအောင်လုပ်နိုင်မယ့်အလားအလာကိုရှိပါရဲ့လားခင်ဗျာမြင်ရပါလား
I think it will be extremely difficult. I mean, we have to remember that successive regimes and governments have never been able to control the whole of the country. So much of the
country has been in the middle of the country. So much of the country has been in the middle of the country. So much of the country has been in the middle of the country. So much of the country has been in the middle of the country. So much of the country has been in the middle of the country. So much of the country has been in the middle of the country.စစ်ကောင်စီကမထိန်ချုပ်နိုင်တာတွေတွေ့လာရပါတယ်။ဒါမျိုးဟာဆက်စုနှစ်တော်တော်များများမတွေ့ခဲ့ရပါဘူး။စစ်တပ်အတွက်လည်းဒီလိုသူတို့ဗမာလူမျိုးတွေကြားနေမြေသိမ့်ပိုက်ခုခံမှုမျိုးနဲ့ကြုံရတာအတွေ့အကြုံတွေဖြစ်ပါတယ်။တိုင်းပြည်ရဲ့အလဲဘိုဒေသကိုထိန်ချုပ်နိုင်မှုတိတ်ခက်ခဲလိမ့်မယ်လို့ထင်ပါတယ်။ထပ်ပိုင်းဒေသတွေလည်းသူတို့လက်အောက်ကလွတ်မြောက်နေပါလိမ့်မယ်။ပြီးခဲ့တဲ့12လအတွင်းမှာစစ်ကောင်စီကထိန်ချုပ်ဖို့ကြိုးစားပေမဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတချို့နေရာတွေမှာခုခံရေးအင်အားစုတွေကသာရှေ့တိုးလာတာတွေ့ခဲ့ရပါတယ်။နောက်ပြီးချင်းကရစတဲ့တိုင်းသားဒေသတွေမှာလည်းစစ်တပ်ကလက်လွတ်လာရတာတွေရှိခဲ့ပါတယ
်အခြားတစ်ဖက်မှာခုခံတွန်းလှန်တဲ့တိုင်းသားအင်အားစုတွေမြန်မာပြည်မှာအင်အားစုတွေအကြမ်းမှာရောအရင်ကတည်းကပုံပြီးစီးလုံးညွတ်လာကြတယ်အင်အားခိုင်မာလာတယ်လို့ကပြောလို့ရမှာခင်ဗျာဘယ်လိုမြင်ပါလဲ
Well I think the coup and the military violence has united almost everyone in the country that they don't want to go back.
ချက်ပတ်မှုရတိုင်းပြည်ရဲ့လူတွေတယောက်ချင်းစီကိုအားလုံးညှို့တော့လှုပ်ပေးလိုက်တယ်လို့ကျွန်တော်ထင်ပါတယ်။စစ်အုပ်ချုပ်ရေးအောက်ကိုဘယ်သူမှပြန်မသွားချင်ကြတော့ပါဘူး။ဒါကိုအားလုံးကသဘောတူကြတယ်လို့ထင်ပါတယ်။တနည်းပြောရင်အရင်ကမဖြစ်နိုင်ခဲ့တဲ့မမာရီနဲ့တိုင်းရင်းသားတွေညှို့မှုဟာအာဏာသိမ်းမှုစစ်တပ်ရဲ့ရက်စက်ချင်းချင်းမှုတွေကြောင့်အခုခါရရှိသွားပြီလို့ဆိုရမှာပါ။ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်အတွက်ကိုယ်လဲတဲ့အမြင်တွေအများကြီးရှိနေပါတယ်။အပြိုင်ဆိုင်ယူဆတွေမျိုးမျိုးရှိနေပါသေးတယ်။ဖြစ်ရှင်းရမယ့်ပြဿနာတွေကလည်းအများအပြားရှိနေသေးပါ။ဒါကြောင့်ရှေ့မှာကြုံတွေ့လာမယ့်စိန်ခေါ်မှုတွေကိုရှော့တွက်လို့မရပါဘူး။ဒါပေမဲ့ဒီနေ့ရရှိထားတဲ့ညီညွတ်မှုကတော့အရင်ကမရရှိခဲ့ဘူးတဲ့ညီညွတ်မှုမျိုးတော့ဟုတ်ပါတယ
်။အဲဒီခုခံတွန်းလှန်ရေးအင်အားစုတွေအတွက်အဓိကစိန်ခေါ်မှုကဘာလို့ထင်ပါသလဲလောလောဆယ်မှာ
Well, I think I think the biggest challenge will come after the success of the revolution because you know this resistance movement is very strong
ဒီကစင်ကောမူရောတွန်လိုင်းအောင်မြင်ပြီးတဲ့နောက်မှာကြုံတွေ့ရမယ်လို့ထင်ပါတယ်တွန်လိုင်းကအရှိန်ဟုန်တိတ်ကြီးမားတဲ့အတွက်စစ်တပ်ရဲ့တိုင်းပြည်ပေါ်ထိန်းချုပ်မှုကိုလက်ခံလို့မရအောင်လုပ်နိုင်မှာတော့သိကြပါတယ်ဒါပေမဲ့စစ်တပ်ကိုဖယ်ရှားပြီးတိုင်းပြည်ကိုသူတို့ထိန်းချုပ်နိုင်မှုကတော့ပုံမှန်ခက်ခဲပါလိမ့်မယ်အောင်မြင်မှုရလာတဲ့ဆိုရင်တကယ်ခက်ခဲတဲ့အချိန်ကိုရောက်လာပါလိမ့်မယ်ဒါအနာဂတ်အတွက်ဆွေးနွေးရမယ့်အချိန်မှာခုခံတွန်လိုင်းအင်အားစုတွေဟာစုဝေးပြီးတိုင်းပြည်အတွက်စီလုံးညီညွတ်မှုပုံစံသစ်နိုင်ငံရေးလမ်းကြောင်းတစ်ခုချမှတ်ကြမှာဖြစ်ပါတယ်။ဒါတကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်လာပါလိမ့်မယ
်။ဒီနေရာမှာနိုင်ငံတကာအကြောင်းကိုလည်းဆက်ပြီးကျွန်တော်ပြောကြအောင်ပါရှင်။နိုင်ငံတကာအသိုင်းအဝိုင်းမှာဘာများအခက်အခဲရှိနေလို့တကိစ္စကိုထိတိယောပါဝင်မဆောင်ရွက်နိုင်ကြတာလဲ။လူတိုင်းကနိုင်ငံတကာရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့အားမလို့အားမရဖြစ်နေတာကြားနေရပါတယ်။ဘယ်လိုသဘောပါလဲရှင်။
While you know, over the last year, the international community has been more or less missing in action. There has been very little focus, very little attention
ASEAN has been trying but we know the limit.
ဒီတိုင်မှာပဲနိုင်ငံတကာအသံဝင်းကငွေနဲ့နေကဘာမှလုံးဆောင်တာမတွေ့ရအောင်အာရုံစုဆိုင်မှုအလေးထားမှုမတွေ့ရတာပါပဲအာဆီယံကကြိုးစားခဲ့ပါတယ်ဒါပေမဲ့အာဆီယံမှာအကန့်အသတ်တွေရှိပါတယ်ခုလလုံညွန်ကြီးကောင်စီတရုတ်နဲ့အနောက်နိုင်ငံကြီးတွေကလည်းဒီလောက်အရေးကြီးတဲ့ကိစ္စမှာအာဆီယံကိုပဲအားထားမျှော်လင့်နေကြပါတယ်ဒါနောက်နိုင်ငံတွေအနေနဲ့မြန်မာပြည်ထောင်စုတာပြသနေတယ်လို့ထင်ပါတယ်
ပါလောမမတိဖြစ်နေတာဥစားပေးရမယ်တခြားကိစ္စတွေရှိနေတာလဲပါမယ်ထင်ပါတယ်မြန်မာနိုင်ငံရရှိတဲ့အာယုံစုဆိုင်မှုအလေးထားမှုမရရှိခဲ့ပါဘူးတကယ်တော့ဒီပြဿနာကလူခွင့်ရေးချိုးဖောက်တဲ့ပြဿနာလောက်တာမဟုတ်ပါဘူးမြန်မာနိုင်ငံသားမကဒေသတွင်းနဲ့နိုင်ငံတကာလူညွန်ရေးကိုပါရက်ခတ်နိုင်တဲ့ပြဿနာဖြစ်တဲ့အတွက်ပိုပြီးအလေးထားသင့်ကြပါတယ်မြန်မာနိုင်ငံဟာပထွေးဝင်နိုင်ငံရေးအနေထားရမဟ ာတဲ့မြန်မာနိုင်ငံကိုသူတို့အော်ရအောက်ကိုသွင်းနေတဲ့ဖက်ကနိုင်ငံတွေရှိလာတော့ကျန်တဲ့ဖက်ကလည်းဒီကိစ္စဟာသူတို့အတွက်အရေးကြီးတယ်လို့စဉ်းစားမှဖြစ်ပါတယ်ဒါပေမဲ့အခုကြတော့အဲ့ဒါကိုလည်းပဲသူတို့တိတ်ပြီးတော့ခရီးမထားကြသလိုပဲဘာဖြစ်လို့လဲခင်ဗျာအဲ့ဒါ
Well, I think for many countries, you know, it's easy to ignore problems until they get worse. Even if you know your situation.
နိုင်ငံအများပြပြဿနာတွေအစိုးရမှလူလူရှုထားခဲ့ကြလို့နောက်ပိုင်းမှာအခြေအနေတွေဟာပိုဆိုးလာတယ်ရှိခဲ့ပါတယ်။ရိုဟင်ဂျာပြဿနာမှာလည်းအစိုးရကတနည်းနဲ့မကင်တွယ်ခဲ့လို့နောက်ပိုင်းမှာပိုဆိုးလာခဲ့ပါတယ်။နောက်တစ်ခါအခြေအနေဆိုးနေပေမဲ့သူတို့မှာတခြားဦးစားပေးရမယ့်ပြဿနာတွေလည်းရှိလာနေတာပါ။ကိုယ်ဆိုရင်လည်းပြဿနာနဲ့ရုံးခံနေရတယ်ရှိပါတယ်ဥရောပမှာလည်းယူကရိန်းပြဿနာကဦးစားပေးစရာဖြစ်လာပါတယ်လောလောဆယ်အတွက်ဒါကြောင့်မြန်မာပြဿနာကအရေးကြီးနေတဲ့အတိုင်အောင်အာရုံစူးစမ်းမှုအလုံလောက်မရရှိနိုင်တယ်လို့ချက်ချင်းပြည်လည်နိုင်မဲ့နီလန်လည်းသူတို့အနေနဲ့စဉ်းစားမရဖြစ်နေရန်တူပါတယ်တိတ်ချိန်ကုန်ပြီးအားစိုက်ထုတ်ရမယ်အခြေအနေမျိုးဖြစ်နေတာလည်းတကြောင်ပါဒါကြောင့်လည်းလစ်လူရှုထားတယ်လို့ဖြစ်နေပါတယ်ဒါကြီးမားတဲ့မှားယွင်းမှုဆိုတာနောက်မှတွေ့လာကြရပါလိမ့်မယ်
So ASEAN ရဲ့အထုံးမှုကော ASEAN ရဲ့သဘောကိုကြည့်ရတာကောနှစ်ဖက်ကိုစည်းစပ်စည်းကျင်တဲ့ပြည်လည်မှုရရှိခြင်းတဲ့သဘောကိုတွေ့ရပါတယ်။တလောတုန်းကနိုလင်းခေစာဆိုရင်အနာခွက်ဝေးဆိုတာလူဖို့ပြောတယ်ဆိုပြီးတော့ဝေဖန်ဆုချခံရလို့သူကမနဲ့ညင်းခဲ့တာတွေ့ရပါတယ်။ဆိုတော့ Richard အနေနဲ့ကောထင်ပါသလားနှစ်ဖက်စည်းစပ်ညီနိုင်မှုကိစ္စ power sharing ဆိုတာကိုထောင်းတော့ပေါ့လေ။သဘောမှအတူထိုင်ပြီးတော့စည်းစပ်ဆွေးနွေးဖို့အလားအလာကောရှိပါရဲ့လား။
So the point is that right now there is no indication
that
the military regime is interested in talking.
ကုလလဆယ်မှာတော့စစ်ကောင်စီအနေနဲ့တွေ့ဆုံစကားပြောရေးပေါ်စိတ်ဝင်စားမှုပြသတာလုံးဝမရှိပါဘူး။လုံလဆယ်မှာသူတို့ကပြစ်မဲ့ခတ်မဲ့အကြမ်းဖက်ပြီးအနိုင်ယူမယ်ဆိုတာပဲစိတ်ဝင်စားနေပါတယ်။ဆွေးနွေးဖို့တကားဖွင့်ထားတာလုံးဝမတွေ့ရပါဘူး။တကယ်လို့သူတို့အရင်နိုင်လာမယ်ဆိုရင်တော့ဒါချက်ချင်းပြောင်းလဲသွားပါလိမ့်မယ်။လက်ရှိမှာတော့မဖြစ်နိုင်သေးပါဘူး။ပြည်သူတွေဘက်ကလည်းတွစ်ဆုံဆွေးနွေးရို့လောလောဆယ်မလိုလားကြပါဘူးဒီချိန်ဆွေးနွေးစကားပြောရင်စစ်ကောင်စီအမျက်ထွက်မှာဖြစ်ပါတယ်စစ်ကောင်စီရဲ့လိုရတဲ့ကိုကြည့်ရင်ဒါဆွေးနွေးစကားပြောဖို့ထိုက်တန်တဲ့ဘက် What if dialogue partner မဟုတ်ပါဘူးဆိုတော့နှစ်ဖက်စလုံးကတွစ်ဆုံဆွေးနွေးဖို့မလိုလားကြဘူးပြောစရာအကြောင်းအရာလည်းမရှိကြပါဘူးဒါပေမဲ့နောက်မှာတော့ပြောင်းလဲလာကြမှာပ
ါဒီတိုင်းသာဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေကတော်တော်နဲ့ပြည်လည်မှုရရှိမဲ့အခြေအနေမဟုတ်တော့ပြည်သူတွေကတော့ဆက်လက်ပြီးတော့ဒုက္ခတွေကိုခါစီခံကြရုံနဲ့သဘော
That seems to be the most likely scenario. I find it difficult to believe that the military will just somehow give up on its efforts to
ဒါအများဆုံးဖြစ်နေတဲ့အခြေအနေပါစစ်တပ်ဘက်ကအာဏာရဖို့အတွက်လှုပ်ထလာတယ်တိတ်ကိုလွန်ကျွနေပါပြီသူတို့ကိုကျိုးနဲ့အဖွဲ့အစည်းအကျိုးရှည်တန်းတင်လှုပ်လာနေကြတာပါမြန်မာပြည်သူတွေကလည်းဒါကိုလုံးဝလက်ခံမဲ့အနေအထားမတွေ့ရပါဘူးဆိုတော့အကြမ်းဖက်မှုတွေရပ်ဆိုင်းသွားစရာမမြင်မိဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ
်ဟိုနိုင်ငံတကာဖိအားဆိုလို့ကျွန်တော်ခုနောက်ဆုံးမေးလိုက်ပါစေနိုင်ငံတကာဖိအားရဲ့ထိရောက်မှုကိုခင်ဗျယုံကြည်ပါသလား1988နောက်ပိုင်းမှာနည်းနည်းဖြည့်လျော့မှုရှိလာခဲ့တယ်။အဲ့ဒီနေရာမှာကောနိုင်ငံတကာဖိအားရဲ့အခန့်ကဏ္ဍကဘယ်လောက်ရှိခဲ့တယ်လို့ထင်ပါလဲ။အဲ့လိုထိရောက်မှုရှိခဲ့တယ်ဆိုရင်အခုကအဲ့လိုထိရောက်မှုမျိုးရှိလာနိုင်မှာမလား
။ I think the world today is very different from the world of 1980s or the 1990s. The rise of China, the rise of the region, the decline of the West, all of this means that There's a very different geopolitical situation.
ဒီကဘာကြီးဟာ1988 1990ကျော်ကာလကနေအများကြီးကိုလွတ်သွားခဲ့ပါပြီ။တရုတ်နိုင်ငံအင်အားကြီးမလာတာအနောက်အုပ်စုအင်အားကျဆင်းလာတာအလုံးဟာပထဝီနိုင်ငံရဲ့အနေအထားကိုပြောင်းလဲစေခဲ့ပါတယ်။အထူးအဆုံးဖိအားပေးနိုင်မဲ့ဒေသတွင်းနိုင်ငံတွေသူသဖြင့်တရုတ်လိုနိုင်ငံတွေကလည်းတိတ်မတက်ကြွတော့အနောက်နိုင်ငံတွေအနေနဲ့တိတ်ထိရောက်မှုမရှိဖြစ်နေပါတယ်။ဒီချိန်ထဲမှာပဲအနောက်နိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံခြားရေးမူဝါဒမှာဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတာကိုမရှိမဖြစ်ထက်သွင်းကျင့်သုံးနေတာမျိုးမဟုတ်ပါဘူ
း။အလံဝေးနေတဲ့အာနာသိန်းအဆုံးသက်ဏီကုံကြောင့်ဦးကျော်စံသာပြောပြခဲ့တာပါ။အခုတော့ကိုရနိုင်ရဲ့ချက်မိုက်အားကစားခဏပါ။တရုတ်နိုင်ငံဘီဂျင်းဆောင်းရွာသည်အိုလံပစ်ပွဲနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲချန်ပီယံအသစ်ထွက်လာတဲ့အကြောင်းတွေကိုကိုရနိုင်ကပြောပြထားပါတယ
်။နောက်နေ့စနေဆောင်းရွာသည်အိုလံပစ်ပြိုင်ပွဲကိုတော့တရုတ်နိုင်ငံဘီဂျင်းမြို့မှာဖေဖော်ဝါရီ4ရက်နေ့ကစတင်လိုက်ပါတယ်။ဝင်ပွဲအခမ်းအနားကိုတော့ဘီဂျင်းမြို့ကအိုလံပစ်အားကစားခွင့်ကြီးမှာကျင်းပခဲ့ကြပြီးနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ဦးလံသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကွာချမိုင်ဖွဲ့ချုပ် WHO ကြီးကဲဒေါက်တာတက်ဒရစ်အဒနွန်ဂေဘရီယယ်စ်အပါအဝင်ရုရှားသမ္မတဘူတင်နဲ့ကမ္ဘာနိုင်ငံတချို့ကနိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံရဲ့လူခွေချိုးဖောက်မှုမတန်းတွေကြောင့်ဒီဖွံ့ဖွဲအခမ်းအနားကိုမတက်ရောက်ပဲသဘိမ်းပေါက်ခဲ့ကြပါတယ်။အမေရိကန်နဲ့ဒူဘရတိန်ဩစတြေးလျနဲ့ကနေဒါနိုင်ငံတွေကတန်တမာရေးရသဘိမ်းပေါက်ခဲ့ကြပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့ဒီအစိုးရဘက်ကလူခွင့်ချိုးဖောက်မှုတွေကိုထထလဲလဲကျူးလွန်ခဲ့တဲ့အပေါ်မှာသူတို့အနေနဲ့အလွန်ပဲစိုးရိမ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဆောင်းအာသီအိုလံပစ်ပြိုင်ပွဲကိုပုံမှန်တက်လျက်ရှိတဲ့ဆွီဒင်နဲ့နော်ဝေးနိုင်ငံတွေကလည်းအခုနှစ်မှာမတက်သလိုဂျာမနီ၊ဩစတြေးလျ၊ဆွစ်ဇာလန်အပါအဝင်ဒန်မတ်၊နယ်သာလန်နဲ့ဩစတြေးလျနိုင်ငံတွေကလည်းဖွံ့ဖွဲကိုမတက်ခဲ့ကြပါဘူး။ဒါပေမဲ့အဲ့နိုင်ငံတွေကတော့တန်တမာရေးရသပိတ်မောက်တာမဟုတ်ပဲ COVID-19 ကူးစက်မှုတွေကြောင့်မတက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်လူခွေတက်ကြွလှူရှားသူအိုင်ဝေဝေကတော့အိုလံပစ်ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့ရုရှားနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကောင်းဆောင်တွေကိုဝေဖန်လိုက်သလိုတပိတ်မောက်ခဲ့တဲ့နိုင်ငံတွေဟာလည်းအပေါ်ယံသာလှုပ်ပြီးတော့လက်တွေမှာအလေးနက်ထားလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒါပေမဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုထောက်ခံခဲ့တဲ့ပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကကာကွယ်ပြောဆိုလိုက်ပြီးတော့ဘာဝံပရိပခါတွေဖြစ်နေချိန်မှာအခုလိုဘေကျင်းမှာအတူတကွလာရောက်စုဝေးကြတာဟာနိုင်ငံတွေအတွက်အရေးကြီးတယ်လို့ပြောလိုက်ပါတယ
် Indeed I think we need at this moment more than ever the message of unity and solidarity
ဒီချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့စည်းလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသဖို့အလိုအဆုံးအချိန်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဒါအိုလံပစ်ပြိုင်ပွဲကပေးတဲ့သတင်းစကားပါလူမျိုးရေးခွဲခြားမှုတွေလူမျိုးခြားကိုကြောက်တဲ့စိတ်တွေအများကြီးဝါဒတွေမွတ်စလင်မုန်ဒီရီတွေအတော်များများထွက်ပေါ်လာနေချိန်မှာနိုင်ငံပေါင်းစုံလူမျိုးပေါင်းစုံကရှင်ချင်းမှုအစုံဘာသာပေါင်းစုံစုဝေးရောက်ရှိလာကြတာဒူးနဲ့ဒူးသီးခံနိုင်မှုအပြန်အလှန်လေးစားမှုကိုပြသတဲ့သိတ်ကောင်းတဲ့သတင်းစကားဖြစ်ပါတယ်။ဒါကကျွန်တော်တို့ကမ္ဘာကြီးအတွက်အခုချိန်မှာလိုအပ်နေတာပါ
။နိုင်ငံအိုလံပစ်ကော်မတီကတော့အားကစားတဲ့နိုင်ငံရေးကတသက်စီဖြစ်ပြီးမရောထွေးသင့်ဘူးလို့ဆိုပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှူးချုပ်အနေနဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတက်ဖို့ကိစ္စကိုလက်ခံခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်ဘိုက်ကလည်းပြောလိုက်ပါတယ်။ဘေကျင်းမြို့ဟာကုလဆောင်းအသည့်အိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်ကမ္ဘာမှာနေရသည့်အိုလံပစ်ရောဆောင်းအသည့်အိုလံပစ်ပြိုင်ပွဲနှမျိုးစလုံးကိုပထမဆုံးကျင်းပတဲ့မြို့ဖြစ်သွားခဲ့ပါတယ်။ဆောင်းအသည့်အိုလံပစ်ပြိုင်ပွဲကိုတော့1924ခုနှစ်ကပထမဆုံးအချိန်ကျင်းပခဲ့တာပါ။ပြင်သစ်နိုင်ငံဂျာမနီမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့ဒီပြိုင်ပွဲကိုဆွစ်ဇာလန်နိုင်ငံကစိတ်မော်ရစ်နဲ့အမေရိကန်ကလိတ်ပလက်စစ်မျိုးတွေကပဲနှစ်ကြိမ်စီကျင်းပဖို့ပြီးတော့ဂျန်တဲ့မျိုးတွေကတော့တစ်ကြိမ်စီပဲကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့အခုချိန်ထိဒီပြိုင်ပွဲကိုကမ္ဘာမြောက်ဖက်ချမ်းကစီးနှင်းတူတက်တဲ့နိုင်ငံတွေမှာပဲကျင်းပခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ဥရုယာသီပြောင်းလဲမှုတွေကြောင့်ပုံမှန်စီးနှင်းတွေထူထပ်တဲ့နေရာတွေမှာစီးနှင်းတွေမကျတာတွေဖြစ်လာနေပြီးအခုဒီကြိမ်ဘေကျင်းဆောင်းအသည့်အိုလံပစ်မှာလည်းစီးနှင်းတွေအကျနည်းလာတာကြောင့်နှင်းတူတွေနဲ့အစားထိုးပြီးတော့လှုပ်ရတာတွေရှိလာခဲ့ပါတယ်။ဘေကျင်းဆောင်းအသည့်အိုလံပစ်ပြိုင်ပွဲမှာအားကစားနည်း15မျိုးပါဝင်ပြီးတော့ဝင်ပြိုင်တဲ့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်းက90နိုင်ငံရှိပါတယ်ခင်ဗျာ။ ဘောလုံးသတင်းတွေဘက်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာစီနီဂေါအသင်းကပူးဆွဲသွားပါတယ်အာဖရိကနိုင်ငံများဖလားဘောလုံးဖိုင်နယ်ကိုကင်မရွန်နိုင်ငံမှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာစီနီဂေါကအီဂျစ်ကိုပယ်နယ်တီနဲ့နိုင်ပြီးတော့ပိုးဆွဲသွားတာပါဒီပွဲမှာနှစ်သင်းစလုံးတိုက်ဆက်ဖွင့်ကစားတာကြောင့်ဂိုးသွင်းခွင့်နဲ့အများပြားရပြီးတော့ပွဲကကြီးကောင်းခဲ့ပါတယ်အဲဒါပေမဲ့ဂိုးသမားတွေလက်စွမ်းပြကာကွယ်သွားခဲ့လို့နှစ်သင်းစလုံးဂိုးမရခဲ့ကြပါဘူးဘလောက်တောင်လက်စွမ်းပြခဲ့ကြလဲဆိုတော့ပွဲစပြီး3မိနစ်မှာစီနီဂေါပယ်နယ်တီရတာကိုလူတိုက်စင်မှုမာနေကန်သွင်းခဲ့ပေမဲ့အီဂျစ်ဂိုးသမားကကာကွယ်ခဲ့ပါတယ်ဒီလိုနဲ့နှစ်သင်းစလုံးဂိုးမရဘဲနောက်ဆုံးမှာပယ်နယ်တီနဲ့အဆုံးဖြတ်ကစားခဲ့ရပါတယ်ပယ်နယ်တီကန်ကြတဲ့အခါမှာတော့ပွဲစမှာပယ်နယ်တီလွဲခဲ့တဲ့မာနေကဒီချိန်မှာတော့စီနီဂေါအတွက်အဆုံးဖြတ်ပယ်နယ်တီကိုဝင်အောင်သွင်းပြီးတော့နောက်ဆုံးမှာစီနီဂေါက၄ဂိုးနှုတ်ဂိုးနဲ့နိုင်ပြီးချန်ပီယံဖြစ်သွားပါတယ်ဒါဟာစီနီဂေါအတွက်တော့အာဖရိကနိုင်ငံများဖလားကိုပထမဆုံးအကြိမ်ပိုဆွဲရလည်းဖြစ်ပါတယ်အခုလိုအာဖရိကဖလားကိုရလိုက်တာနဲ့ပတ်သက်ပြီးစီနီဂေါနီးပြအာလီယူစီစီကတော့
ပါမမကွန်ပလီကေမဲအနာဂျမေအဘန်ဒိုန
ီရန်ကျေစုတင်ပါတယ်အခုလိုချန်ပီယံဖြစ်ဖို့အချိန်တော်ကြာဆောင်ခဲ့ရပြီးခက်လဲခက်ခဲပါလေတခါတည်းမှာတကယ်ကိုခက်ခက်ခဲနဲ့ရှုပ်ထွေးပါလေဒါပေမဲ့ကျွန်တော်တို့ဘယ်တော့မှရှုံမပေးခဲ့ပါဘူးဒီပွဲကလည်းခက်ကိုခက်ပါလေပွဲအစပိုင်းမှာတော်တော်လေးခက်ပါတယ်ပင်လည်းရခဲ့ပေမဲ့ကျွန်တော်တို့မဝင်ခဲ့သလိုနောက်ထပ်လည်းဂိုးသွင်းခွင့်ညရခဲ့ပါတယ်။ဒါပေမဲ့ကံမကောင်းကျင်တော့ကျွန်တော်တို့ဓာတ်တွေကိုဂိုးဝင်အောင်မသွင်းနိုင်ခဲ့ပါဘူး။ဒုတိယပိုင်းမှာတော့ပွဲကနှစ်သင်းစလုံးဂိုးမသွင်းနိုင်ပဲချိန်ကြီးနေပါလေ။ဒါပေမဲ့ကျွန်တော်တို့ကစားသမားတွေလုံးဝအရှုံးမပေးခဲ့ပါဘူး။ဒါကသူတို့မျိုးဆက်ရဲ့စိတ်ဓာတ်ပြင်းထန်ပုံကိုပြသတာပါ။ဒီပွဲနိုင်လို့ကျွန်တော်ရန်ဝမ်းသာပါလေ။ဒီဖလားကစင်နီဂေါပြည်သူတွေအတွက်ပါ။တကယ်ကိုစင်နီဂေါပြည်သူတွေအတွက်ကြီးရွယ်ပါလေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးရပြီးကလေးကအခုလိုချန်ပီယံဖြစ်ဖို့ကြိုးစားခဲ့တာပါဒါပေမဲ့ဒီနေ့တော့ကျွန်တော်တို့အသင်းရဲ့အင်ဂျီမှာကျယ်တပွင့်ကိုထိုးနိုင်ခဲ့ပါပြီ
စီနီဂေါတိုက်စစ်မှုမှာနေ့ကတော့အခုလိုအာဖရိကဖလားကိုအနိုင်ရလိုက်တဲ့အတွက်အရန်ဂုံယူပြီးတော့ဒီနေ့ဟာလဲသူ့ဘဝမှာအပျော်ရွှင်ရာဆုံးနဲ့အကောင်းဆုံးနေ့တစ်နေ့ဖြစ်ကြောင်းသူ့အနေနဲ့ဥရောပချန်ပီယံစ်ဖလားနဲ့ချားစုဖလားတွေရခဲ့ဘူးပေမဲ့ဒါကတော့သူ့အတွက်အထူးခြားဆုံးနဲ့ပို့ပြီးတော့အရေးကြီးတဲ့စုဖလားဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်အခုလိုစီနီဂေါအသင်းပိုဆွဲသွားတဲ့အတွက်စီနီဂေါနိုင်ငံမြို့တော်ဒါကာမှာလည်းစီနီဂေါပြည်သူတွေဟာအကြီးအကျယ်အောင်ပွဲခံခဲ့ကြသလိုပြည်ထောင်နိုင်ငံမှာရှိတဲ့စီနီဂေါပြည်သက်တွေဟာလည်းပဲရစ်မြို့ကလမ်းလေပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်စီနီဂေါအသင်းဟာတနင်္လာနေ့ကတော့စီနီဂေါနိုင်ငံမြို့တော်ဒါကာကိုပြန်ရောက်သွားခဲ့ပြီးတော့သူတို့ကတော့စီနီဂေါသမရအပါအဝင်စီနီဂေါပြည်သူတွေကသူရဲကောင်းတွေလို့အကြီးအကျယ်ဂုဏ်ပြုပူဇော်ခဲ့ကြပါတယ်ခင်ဗျာ
ကိုရနေအားကစားကဏ္ဍကိုနားဆင်ခဲ့ရတာပါအပတ်စဉ်ကဏ္ဍတွေအပီမှာတော့ VOA American တန်ရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တန့်ရောက်သတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြောပြပါမယ် American နိုင်ငံကြီးဝန်ကြီး Anthony Blinken ဟာကွတ်လွတ်ခွာတဲ့ Australia, Japan, India American လေးနိုင်ငံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် Australia နိုင်ငံ Melbourne မြို့ကိုရောက်ရှိသွားပါပြီသမ္မတ Biden ဆိုရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတွက်သာမကပဲတစ်ကမ္ဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုအသွာသူနဲ့လိုက်ပါတဲ့သတင်းတော်တွေကိုလမ်းခွလတ်မှာဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကပဲရုရှားယူကရိန်းပဋိပက္ခကိုတန်တမာရေးရဖြည့်ရှင်းရေးဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးဘလင်ကန်ဟာမကြာခင်ရပိုင်းတွေအတွင်းမှာလည်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံကြီးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။တစ်ချိန်တည်းမှာယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိတ်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့သံတမန်ရေးနိဒတ်ရဲ့ကြိုးပမ်းအားထုတ်မှုတွေအလုပ်ဖြစ်ပေမဲ့အချိန်နဲ့တင်းမာနေစေပဲလို့ယူကရိန်းနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရီကိုလီဘာကအခြေအနေတွေတင်းမာနေစေဖြစ်ပါတယ်ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှရှိပါတယ်လို့ဆိုပါတယ်။သံတမန်ရေးနိဒတ်ရဲ့ကြိုးပမ်းမှုတွေဟာတင်မာမှုတွေကိုစရော့ကြစေပါတယ်လို့လည်းသူကရှင်းပြခဲ့ပါတယ်ခင်ဗျာဘော်ဒူညာအတွက်သတင်းပတ်စင်တွေဒီမှာပြီးဆုံးပါပြီဒီညာအတွက်ထုတ်လွှင့်မှုကမဆူမမစိုက်ပန်းစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညာရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါတောထရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြည့်ဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.